Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အတိုင်းရဲ2020ခုနှစ်နိုဝင်ဘာလ28ရက်စနေနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရိုးကနေထုတ်လွှင့်နေပါမယ်ရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုတင်ပြပေးမှာပါ။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဂွာတာနာမိုအကျဉ်းစခန်းပိတ်ဖို့သူ့အနေနဲ့ထောက်ခံပါတယ်ဆိုတာကလွဲ့ပြီးမြင်များစစပြောဆိုထားတာမရှိပေမဲ့အဲ့ဒီမှာဆက်ပြီးထိန်းသိမ်းခံထားတဲ့အကျဉ်းသား40တယောက်တို့ကတော့စခန်းပိတ်တော့မလားဆိုတဲ့မျှော်လင့်ချက်တွေရှိလာကြပါတယ်ကျူဘားနိုင်ငံအမေရိကန်စစ်အခြေစိုက်စခန်းမှာရှိတဲ့ဂွာတာနာမိုအကျဉ်းစခန်းကိုပိတ်ပစ်ဖို့သမ္မတအိုဘားမားအစိုးရလက်ထက်ကကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမစ္စတာဘိုင်ဒန်အစိုးရအဖွဲ့ကသမ္မတဟောင်းအိုဘားမားရဲ့ချူပန်ချက်ကိုဆက်ပြီးတော့အကောင့်ထဲပေါ်ဖို့မျှော်လင့်ကြောင်းအကျဉ်းသားတချို့ရဲ့ရှင်းလင်းတွေကပြောပါရယ်။သမ္မတဒိုနယ်ထရမ့်ရဲ့ကနဦးမဲဆယ်စီယုံပွဲတွေမှာတော့ဂွာတာနာမိုအချင်းစခန်းမှာလူဆိုးတွေနဲ့ပြည့်သွားအောင်လုပ်မယ်လို့ပြောဆိုခဲ့ပေမဲ့အဲ့ဒီအတိုင်းဖြစ်မလာပါဘူး။သမ္မတထရမ့်အစိုးရလက်ထက်မှာဂွာတာနာမိုအချင်းစခန်းကနေအကျဉ်းသားတအူပဲလွတ်ပေးခဲ့ပါရယ်။အဲ့ဒီမှာဆက်ပြီးတော့ချုံနောင်ခန္ဓာရတဲ့အကျဉ်းသားတွေရဲ့အမှုကိုပြန်သုံးသပ်ပြီးတော့လွတ်ရက်ကျော်နေတဲ့သူတွေကိုပြန်လွတ်ပေးဖို့အိုဘားမားအစိုးရရဲ့ဆောင်ရွက်ချက်တွေကိုသမ္မတထရမ့်ကအဆုံးသတ်ခဲ့တာပါ။ဂွာတာနာမိုအချင်းစခန်းဟာအကြမ်းဖက်ဝါဒအပေါ်အမေရိကန်ကအလွန်အကျွံတုံ့ပြန်တဲ့တင်ကြတာတစ်ခုအဖြစ်နဲ့ကမ္ဘာတစ်ဝှမ်းမကြေမနပ်ရှုံ့ငင်ခဲ့ပူပါရယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲရလာတွေနဲ့ပတ်သက်လို့သမ္မတဒိုနယ်ထရမ့်ရဲ့အယူခံကိုဖီလာဒယ်ဖီးယားဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပါရယ်။သမ္မတထရမ့်ကသူ့အယူခံကိုအမေရိကန်တရားရုံးချုပ်အထိတင်နိုင်ဖို့မျှော်မှန်းထားတာပါ။ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးသမ္မတထရမ့်ဘက်ကတင်ပြလျှောက်လက်ချက်တွေမှာဗာသက်တည်းမှမပြနိုင်တဲ့အတွက်ဆိုပြီးတခြားတရားရုံးတွေမှာလိုပဲဖလာဒယ်ဖီးယားမြို့ခရိုင်အယူခံတရားရုံးအမှတ်3ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကအောက်တရားရုံးတစ်ခုမှာလျှောက်လက်ရမှာလဲသမ္မတထရမ့်ဘက်ကရှေ့နေရူဒီဂျူလီယာနီကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာမယုံမသားလှုပ်ဆောင်ခဲ့တာတွေရှိတယ်လို့ပြောဆိုခဲ့ပေမဲ့ပါသက်တည်ထောက်ထားမှမတင်ပြခဲ့ပါဘူး။သမ္မတထရမ့်ကခန့်အပ်ထားတဲ့ခရိုင်အယူခံတရားရုံးတရားသူကြီးစတက်ဖနိုဘာဘတ်ကလည်းရွေးကောက်ပွဲကိုမမျှတဘူးလို့ပြောဆိုနေုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူးလို့တောက်ကြနေကရေးသားခဲ့ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရာကြောင်းပြည်နယ်တာဝန်ရှိသူတွေအတူပြုကြေညာလိုက်ပြီးလေးရက်အကြာမှာတောက်ကြနေကသမ္မတထရမ့်ရဲ့အယူခံရှုံးနိမ့်မှုပေါ်ပေါက်လာတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုအားပေးထောက်ခံနေတဲ့ဆိုရယ်တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကစီးပွားရေးအရပိတ်ဆို့တံခါလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်အတွက်အရေးကြီးတဲ့နည်းပညာနဲ့ပစ္စည်းကိရိယာတွေကိုလွှဲပြောင်းပေးဖို့ခဲ့တဲ့ဆိုရယ်ဆွဆွဲချက်နဲ့ကုမ္ပဏီတချို့ကိုအမေရိကန်အစိုးရရဲ့အကူအညီတွေပေးတာကန့်သတ်လိုက်တယ်လို့သူတို့ရဲ့သွင်းကုန်တွေကိုလည်းနှစ်နှစ်ပိတ်ပင်လိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကကြေညာချက်ထုတ်ပြန်ခဲ့တာပါ။ပုတ်ထုံးတွေကစတင်တက်ခတ်လိုက်တဲ့ကုမ္ပဏီတွေကတော့တရုတ်နိုင်ငံက Chengdu Best New Material နဲ့ Zimbo Elm Trade အပြင်ရုရှားအခြေစိုက် Nickel Group နဲ့ Joint Stock Company Elicon တို့ပါဝင်ပါတယ်။ Iran Nuclear ဒုံးကျည်အစီအစဉ်တွေနောက်နေသွားစေဖို့အတွက်တရုတ်နဲ့ရုရှားလိုဒုံးကျည်နည်းပညာတွေနဲ့ပစ္စည်းကိရိယာတွေပြပကနေတင်ပို့နေကြတဲ့သူတွေကိုအမေရိကန်ကဆက်ပြီးတော့တန်ခါအရေးယူသွားမယ်လို့လည်းဝန်ကြီးပုံပြိုကပြောပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေသမ္မတဒိုနယ်ထရမ့်အစိုးရကပြီးခဲ့တဲ့3နှစ်မှနှုတ်ထွက်ခဲ့တာပါ။အဲ့ဒီအချိန်ကစပြီးအီရန်အပေါ်အပြင်းထန်ဆုံးဖိအားပေးတဲ့အနေနဲ့ဆိုပြီးသမ္မတထရမ့်ကတန်ခါပိတ်ဆို့မှုတွေချမှတ်လာတာလည်းဖြစ်ပါတယ်။အီရန်ဆိုင်ရာအမေရိကန်ရဲ့ခိုင်မာတဲ့မူဝါဒတွေပြတ်တဲ့အနေနဲ့သူ့မူဝါဒအတိုင်းမလိုက်နာတဲ့နိုင်ငံတွေနဲ့ကုမ္ပဏီတွေကိုလည်းအမေရိကန်ကတန်ခါပိတ်ဆို့မှုတွေချမှတ်လာနေတာလည်းဖြစ်ပါတယ်။အီရန်နျူကလ িয়ার သိပ္ပံပညာရှင်မိုဇဲဖာဂရီဇာဒဲတောက်ချာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြသလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မိုဇဲဖာဂရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးတန်းစစ်ဘက်အရာရှိတဦးလည်းဖြစ်ပါတယ်။မြို့တော်တီရန်ကနေအရှိဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာဂရီဇာဒဲကိုလက်နက်ကိုင်တွေကတိုက်ခင်းကြောင်တောင်မှာတိုက်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါရယ်ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူးဖာဂရီဇာဒဲဟာအီရန်ကာကွယ်ရေးဝန်ကြီးဌာနရဲ့သုတေသနဌာနအကြီးအကဲလည်းဖြစ်ပါရယ်ကုလသမဂ္ဂရဲ့အဆိုအရ1980ခုနှစ်နောက်ပိုင်းမှာစတင်ပြီး2003ခုနှစ်မှာအဆုံးသတ်ခဲ့တဲ့အီရန်တို့ရဲ့လျှို့ဝှက်နျူကလ িয়ার အစီအစဉ်ကိုဦးဆောင်ခဲ့သူလည်းဖြစ်ပါရယ်ဘက်ဒတ်မြို့မှာဇန်နဝါရီလ3ရက်နေ့ကအီရန်စစ်ဖက်တပ်မကြီးကာဆမ်ဆိုလီမန်နီကိုအမေရိကန်တို့လောက်ချန်တပ်ဖြတ်ပြီး7လနီးပါးအကြာမှာဖာဂရီဇာဒဲအတက်ခံရတာပါအ အကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကတတ်မှတ်ထားတဲ့အီရန်ရဲ့အစ္စလာမစ်တော်လှန်ရေးတပ်ဖွဲ့ကောင်ဆောင်ဆိုလီမနီရဲ့ရန်ကနေပြည်ပရောက်အမေရိကန်တွေကိုကကွယ်နေတဲ့အဲ့ဒီစစ်စင်ရေးကိုဆင်နွှဲခဲ့တာဖြစ်တယ်လို့ဝါရှင်တန်ကပြောဆိုခဲ့ပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့အချင်းများပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေနဲ့သူတို့ရဲ့ကိုယ်ခန္ဓာတုံ့ပြန်မှုဘယ်လောက်ရှိလဲဆိုတာကိုသတင်းထုတ်ပြန်ချက်တွေမှာပြောနေတာထပ်ပို့ပြီးတော့တိုင်းနာတွက်ချက်ကြည့်ဖို့လိုတယ်လို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာထိပ်တန်းတော်ဝန်ရှိသူတို့ကပြောလိုက်ပါတယ်။ကာကွယ်ဆေးတွေဟာ COVID-19 ရောဂါကူးစက်ပြန့်နှံ့နိုင်စွမ်းကိုရောကျသွားအောင်လုပ်နိုင်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့WHO ရဲ့ကာကွယ်ဆေးဆိုင်ရာညွှန်ကြားရေးမှူး Kate O'Brien ကဇနီးဘာမျိုးမှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်
။ What is really the next most important step is that the data
ကာကွယ်ဆေးတွေကဗိုင်းရပ်စ်ပိုးကိုတားဆီးကာကွယ်ရုံမကတကယ်တမ်းဗိုင်းရပ်စ်ပိုးဝင်မလာနိုင်အောင်တားဆီးကာကွယ်နိုင်တာတွေလုပ်နိုင်သလားဘာလုပ်သလဲဆိုတဲ့သတင်းချက်လက်တွေပို့ပြီးတော့စတင်ရရှိလာနေပြီဒါကအရေးကြီးတယ်လို့ Kate O'Brien ကပြောသွားတာဖြစ်ပါတယ်။အချိန်တည်းမှာပဲ COVID-19 ရောဂါဟာတရိတ်ဆန်တွေစီကနေလူတွေစီကိုဘယ်လိုကူးစက်တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်ဒီမှာမြန်မာရှင်10ဦးပါဝင်တဲ့အဖွဲ့တစ်ခုကိုတရုတ်နိုင်ငံဝူဟန်မြို့ကိုဆေးလွှတ်သွားမယ်လို့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါကူးစက်သူဦးရေဟာတောက်ကြနေက73သန်းကျော်သွားခဲ့ဖြစ်ပြီးတော့ဘောမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ဆက်ရှိနေတယ်လို့ John Sawkin တက်ကလူကပြောပါတယ်။အမေရိကန်နိုင်ငံတော်ကတောက်ကြနေက COVID-19 ကြောင့်ဆင်းရဲတက်ကူးသားနေရသူ9000ထိရှိပြီးတော့ဒါဟာပြီးခဲ့တဲ့လကထက်နှစ်ဆပူများလာတယ်လို့ပြောပါတယ်။ဥရောပမှာတော့ဂျာမနီနိုင်ငံမှာမနေ့ကယောဂကူးစက်သူဥယေ2000ကျော်ရှိတာကြောင့်ယောဂကူးစက်သူဥယေစုစုပေါင်းတသန်းကျော်သွားခဲ့ပြီဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေပြီးနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ900ကျော်တာအခုဆိုရင်300ဆက်လိုက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူ900 4ယောက်ရှိပြီးတော့စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဥယေဟာ33,385ယောက်ထပ်မနေ့ရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရယ်ဒီနေ့ကူးစက်သူတွေတဲက330ကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပေမဲ့တခြားမျိုးကြီးတွေမှာကူးစက်မှုတွေလည်းရှိတယ်လို့ဆိုပါရယ်တောင်ကိုရီးယားဆိုရကစီးပွားရေးကျဆင်းလာနေတာတွေကိုအထောက်အကူဖြစ်စေဖို့အတွက်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုတွေကိုဖြေလျှော့ခဲ့ရတာနဲ့အခုလိုကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါရယ်အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူဥယေ41,322 ယောက်ရှိခဲ့ပြီးနေ့စဉ်ကူးစက်မှုတွေထပ်ပြီးတော့ကျဆင်းလာနေပါတယ်။ဒါကြောင့်လွန်ခဲ့တဲ့နှစ်ပတ်ကအိန္ဒိယနိုင်ငံတော်မှာကျင်းပခဲ့တဲ့ဘာသာရေးပွဲတော်ကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပြန်တက်လာတဲ့ပုံတော့မတွေ့ရသေးပါဘူး။အခုတစ်ပတ်အတွင်းအိန္ဒိယနိုင်ငံမှာကူးစက်မှုအရေအတွက်အများဆုံးကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပြီးတော့ကူးစက်သူ44,939ယောက်ရှိခဲ့တာပါ။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာနေ့စဉ်ကူးစက်သူဥယျာဉ်9000အောက်ရောက်တာဟာ3ပတ်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်485ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းကတော့ 33,600 ရှိသွားပြီလို့ပြောပါရယ်ခင်ဗျာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြီးပြီးဆုံးသွားတဲ့အခါကျမှထွေထွေရွေးကောက်ပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်မူဟာယဒင်ရာဆင်ကဒီနေ့စနေနေ့မှာပြောလိုက်ပါတယ်မလေးရှားဝန်ကြီးချုပ်ကသူ့ဆိုရရဲ့အသုံးစရိတ်နဲ့ပတ်သက်ပြီးပါလီမန်ရဲ့ထောက်ခံမှုကိုရရှိပြီးတဲ့နောက်အဲ့လိုပြောလိုက်တာပါအတိုက်ခံတဲ့ဝန်ကြီးချုပ်ရဲ့မဟာမိတ်တချို့ကမလေးရှားဆိုရရဲ့ရှင်းနေအသုံးစရိတ်အစီအစဉ်လေးကိုတားဆီးသွားမယ်လို့သတင်းပတ်တွေနဲ့ချီချင်းရောက်ခဲ့မယ်လဲတတန်းနှစ်လျှောက်အများဆုံးအသုံးပြုမဲ့အစိုးရအသုံးစရိတ်ကိုမလေးရှားပါလီမန်မှာကျန်တော်ရင်းလေးကအတန်းနဲ့မဲခွဲပြီးတော့ထောက်ခံအတည်ပြုနိုင်ခဲ့ပါတယ်။ဘုရားသခင်ရဲ့အလိုတိုင်း COVID-19 ကာယရောဂါပြီးတဲ့အချိန်မှာကျွန်တော်တို့ရဲ့အထွေထွေရွေးကောက်ပွဲကိုကျင်းပသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်မူဟာယဒင်ရာဆင်ကအင်တာနက်အွန်လိုင်းကနေပြုလုပ်တဲ့ဘာသာတူပါတီရဲ့နှစ်ပတ်လည်ညီလာခံမှာပြောပါတယ်ဝန်ကြီးချုပ်မူဟာယဒင်ရဲ့အစိုးရအဖွဲ့ဟာတက်တန်း၈လသာရှိသေးပြီးတော့မလေးရှားပါလီမန်မှာအမတ်နေရာနန်းနေရာအသာနဲ့အစိုးရအဖွဲ့ကိုရထားဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်ကသူ့ရဲ့ညီမအစိုးရအဖွဲ့ကအကြီးဆုံးမဟာမိတ်ပါတီဖြစ်တဲ့ UMNO ပါတီရဲ့ဥက္ကဋ္ဌအမက်ဇာဟီဟာမီဒီနဲ့အခုတော့မှတွေ့ဆုံခဲ့ပြီးပါတီနှစ်ခုကြားဆက်ဆံရေးပူကောင်းလာအောင်လုပ်ပြီးတော့ဒါမဲ့ရွေးကောက်ပွဲကျင်းပတဲ့အခါမှာသူတို့ပါတီအချင်းချင်းပြိုင်တာမျိုးမဖြစ်ရအောင်လုပ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါတယ်။မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလိုင်းအကျင့်နဲ့ရင်ဆိုင်နေရပြီးတော့ မနေ့တောက်ကြနေ့ကအထိနိုင်ငံထဲမှာစုစုပေါင်းကူးစက်သူ6000ကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာဒီမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်အောင်တုံ့ပြန်ခဲ့တဲ့ main account လေးတွေကတချို့တွေမြေကြီးပေါ်ကိုပြန်ပေါ်လာတဲ့အတွက်အဲ့လိုအစုလိုက်အပြုံလိုက်မြေမျိုးတပ်ပစ်ခဲ့တဲ့နေရာကိုပြန်တူးကျင်တယ်လို့ဒိမအစိုးရကမနေ့တောက်ကြနေ့မှာပြောလိုက်ပါတယ်သောမွေထုတ်တဲ့မိအကောင်လေးတွေကနေတစ်ဆင့်လူဆက်နှစ်ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလာပြီးတဲ့နောက်ဝင်းပြည်လုံခြုံရေးမှာမွေးထားတဲ့မိအနေအကောင်လုံးကိုတုံ့တင်ဖို့ဒိမအစိုးရကအခုလအစောပိုင်းမှာအမိန့်ထုတ်ခဲ့တာပါဒီလိုတုံ့တင်ဖို့ဆုံးဖြတ်လိုက်တာကြောင့်မိအကောင်ကြီး18တန်းတည်ဆုံးခဲ့တဲ့အပြင်ဒီအမိန့်ဟာတရားမဝင်ဘူးလို့သတ်မှတ်ခဲ့တာကြောင့်စာနယ်ရိက္ခာနဲ့စိုက်ပျိုးရေးဝန်ကြီးမော်ဂန်ယန်ဆန်နဲ့ဖိကဲတဲ့ဘက်ကယာရုကနေနှုတ်ထွက်ခဲ့ရပါတယ်တုံ့တင်ခံရတဲ့မိအကောင်လေးတွေကိုဒိမနိုင်ငံအနောက်ပိုင်းကစစ်ခန်းနေနာမှာမြေချင်းနေတူးပြီးတော့မြုပ်နှံခဲ့တာဖြစ်ပြီးအပေါ်ကနေလဲ3မီတာအမြင့်ရှိတဲ့မြေကြီးတွေနဲ့ဖုံးခဲ့တာပါဒါပေမဲ့မင်းအကောင်ရာနဲ့ချီပြီးတော့မြေပေါ်ကိုပြန်ပေါ်လာနေပြီးအနာပိုင်းတွေကတော့သူတို့ရဲ့ခန္ဓာကိုယ်ရုပ်ချင်းကနေထွက်တဲ့တန်းငွေတွေကြောင့်ဖြစ်တယ်လို့ပြောပါတယ်ဒီလိုမြုပ်နှံထားတဲ့နေရာကနေဗိုင်းရပ်စ်ကူးစက်မှုအနေနဲ့မရှိနိုင်ဘူးလို့အနာပိုင်းတွေကပြောနေပေမဲ့လည်းဒီသကန်တွေကတော့အဲ့ဒီနေရာနဲ့မီတာနေရာတော့မဝေးတဲ့နေရာမှာရေကန်ရှိတာကြောင့်တောက်သုံးရည်ညဉ့်ဉန်းမှုတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာဒီအမေရိကန်တန်ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုအစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မစ်ဆန်တဲ့နေတွေမှာရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြတောင်းဆိုတော့မယ်လို့မြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးတန်တမန်မစ္စတာဆာဆာကာဝါယိုဟေအိတ်ကပြောလိုက်တဲ့အကြောင်းတင်ပြပေးပါမယ်။ကျွန်တော်တတ်နိုင်ပါမြန်မာနိုင်ငံမျိုးသားပြန်လည်တင်ပြရေးဆိုင်ရာဂျပန်အစိုးရရဲ့အထူးတန်တမန်မစ္စတာဆာဆာကာဝါယိုဟေအိတ်နဲ့မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးအီရှီယိုမာယိုယာမာတို့ဟာဒီကနေ့မနက်ပိုင်း 9:00 လောက်ကရခိုင်ပြည်နယ်စစ်ပင်မြို့ကိုရောက်ရှိလာပြီးရွေးကောက်ပွဲမကျင်းပနိုင်တဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ဖို့အရှင်နေရှိမရှိတော်ရောက်လေးလာခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့မောင်တော်မြို့နယ်တို့ကိုတော်ရောက်လေးလာခဲ့ပြီးနောက်အဲ့ဒီဒေသတွေပါဝင်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲကျင်းပရေးနဲ့ပတ်သက်ပြီးခီးစီဆုံးသတင်းစာရှင်းလင်းပွဲတွင်မှာမစ္စတာဆာဆာကာဝါကပြောတော်တာပါ။
お答えをした通りでございます。9カ所のうちなぜ2カ所を回ったか
နိုဝင်ဘာလ၈ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တတဲ့အခြေအနေတွေရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ကိုခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ12သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာလက်ရှိကာလတိုက်ပွဲတွေလည်းရပ်ဆိုင်းနေတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့လိုအပ်တာရှိရင်ဂျပန်ဆိုရအနေနဲ့ကူညီပေးဖို့စဉ်းစားနေတယ်လို့ခရီးစဉ်မှာအတူလိုက်ပါလာတဲ့ဂျပန်တန်မာကြီးမာယူယာမာကပြောပါတယ်
။နိုဝင်ဘာလ၈ရက်နေ့မှာအဲ့ဒီမချင်းပါနိုင်ခဲ့တဲ့ရွေးကောက်ပွဲအဲ့ဒီရကန်ပြည်နယ်အထူးသဖြင့်ရကန်ပြည်နယ်အဲ့ဒီမှာပြန်ချင်းပါနိုင်အောင်အဲ့ဒီအခြေအနေပြောရှိတာလေအဲ့ဒါကိုလေ့လာဖို့အတွက်လေ့လာပြီးတော့အဲ့ဒါကိုမူတည်ပြီးမြမအစိုးရအထူးသဖြင့်သမတော်ကာကွယ်ဦးစီးချုပ်မြမအစိုးရအဲ့ဒီအခြေအနေများနဲ့ထပ်ပြီးတော့တွဲဆောင်ဆွေးနွေးဖို့ဖြစ်ပါလိမ့်ခင်ဗျာအခုမစ္စတာဆာဆာကဘာနဲ့အထူးလိုက်လာပြီးတော့ကျွန်တော်ကိုယ်တိုင်စစ်ကြေမြို့သားမကအဲ့ဒီခုနရှင်းပြတဲ့အတိုင်းမစ္စတာဆာဆာကဘာနဲ့အတူတူအဲ့ဒီဟို၆တော်မျိုးဘုတိတာမျိုးအဲ့ဒါနှစ်ခုကိုအတူတူ အဲ့ဒီရောက်ခွင့်တော်ခွင့်ရခဲ့ပါတယ်အဲ့ဒီတော်တဲ့အကားကြမှာလေအဲ့ဒီမစ္စတာဆာဆာကသူ့ကိုယ်တိုင်အဲ့ဒီဒေတာကန်ကအဲ့ဒီပုဂ္ဂိုလ်များနဲ့အဲ့ဒီစကားပြောခွင့်ရခဲ့ပါတယ်အများစုကအခုမစ္စတာဆာဆာကမစ္စတာတေးတဲ့အတိုင်းအဲ့ဒီဟိုအရက်အထူးသဖြင့်အရက်ကန်အာမီနဲ့အဲ့ဒီတမတော်ကြမှာငကုဆရုံးကအဲ့ဒီချင်းညာကျဲတုံပြီးနောက်ပိုင်းအထူးသဖြင့်နောက်ပိုင်းမှာအဲ့ဒီဒေတာတွေအဲ့ဒီဟိုတိုက်ပွဲလုံးမရှိပါဘူးအေးချမ်းလည်းထားရတယ်အဲ့ဒီကြောင့်ကိုအင်မတမကြိုးစောခဲ့အကြာနောက်တစ်ခုကတော့အဲ့ဒီအချိန်လေးကိုမြုပ်တည်ပြီးတော့အဲ့ဒီဒုဒတ်တဲ့ဆုံးဒုဒတ်တဲ့ဆရာမြတ်တာရဲ့ကောက်ပွဲကိုအမြန်ဆုံးအဲ့ဒီဒေတာမှာချင်းပါနိုင်ဖို့အဲ့ဒီအင်မတမမျိုးရင်းနဲ့အကြံကိုမစ္စတာဆာဆာကသူ့ကိုယ်တိုင်ကိုရှင်းပြခဲ့တာလေကျွန်တော်ဘေးမှာနားတောင်ရခဲ့ပါတယ်အဲ့ဒီကိုကျွန်တော်တို့ရဲ့အဲ့ဒီအခြေခံပြီးတော့ကျွန်တော်တို့ဂျပန်ဆိုရအနေနဲ့ဂျပန်တိုင်းရောအနေနဲ့အဲ့ဒီရေကောက်ပွဲအရင်ချင်းမချင်းပါနိုင်ငယ်တဲ့နေရာမှာအဲ့ဒီရေကောက်ပွဲအဲ့ဒီချင်းပါနိုင်အောင်ကျွန်တော်တို့ဂျပန်ဆိုရအနေနဲ့လို့အပ်တဲ့အကူအညီများရှိတဲ့ဆိုရင်ကျွန်တော်တို့အပြည့်အဝအကူအညီပေးဖို့စဉ်းစားနေပါတယ်ခင်ဗျာ
အခုလိုရခိုင်ပြည်နယ်ရဲ့ငင်းဆိုင်ရဲ့ရွေးကောက်ပွဲကိုပြန်လည်ကျင်းပဖို့အတွက်လှုပ်ဆောင်နေတဲ့လုပ်ရက်တွေကိုကြိုဆိုတယ်လို့လည်းရခိုင်မျိုးသားပါတီ AMB ပြောခွင့်ရဒေါ်အင်းနှုတ်စင်ကပြောပါတယ
်ဒီလောက်ငင်းချမ်းဖြစ်ခဲ့တဲ့အနေအထားတွေကိုငင်းချမ်းရေးလမ်းစားငင်းချမ်းရေးရောင်နေပေါ်ထွန်းလာအောင်ထိတမန်ငင်းချမ်းရေးတမန်လို့ဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူတွေရဲ့အတန်ကိုကိုယ်တိုင်ကြားရတယ်ဆိုတာကိုလည်းကျွန်မတို့ကိုအထူးကိုယ်စားလှယ်ကပြောတဲ့အတွက်လည်းဟိုသိရတဲ့အတွက်နော်ဝမ်းမြောက်တယ်ဆိုတဲ့အကြောင်းနဲ့ဒီအဆင့်ကနေအခုရွေးကောက်ပွဲဆိုင်ရာပုံပေါ်တွေကိုလည်းအရှိကိုအရှိတိုင်းပြည်သူတွေကပြောလိုက်တဲ့တနက်တန်တွေဆဲနေတယ်လုံခြုံရေးရှိနေတယ်ရွေးကောက်ပွဲကိုလိုလားတယ်ဆိုတော့အတန်တွေကိုပြန်လည်တင်ပြပြီးတော့ရခိုင်ပြည်ရဲ့ဒီဆန့်လက်ထားခဲ့တဲ့ရွေးကောက်ပွဲနေမြင်အားလုံးကိုရွေးကောက်ပွဲဆောင်ရွက်ပေးနိုင်ဖို့နောက်ဒီရွေးကောက်ပွဲအလွန်မှာလည်းမြန်မာနိုင်ငံရဲ့ငင်းချမ်းရေးထက်မှာအပါအဝင်ပေါ့လေကျမတို့ရဲ့ငင်းချမ်းရေးအားလုံးကိုဟိုဂျောင်းဝင်ဆောင်ရွက်ပေးနိုင်မဲ့မင်္ဂလာရှိတဲ့နော်ဒီရခိုင်ခေတ်တမိုင်းမှာနေထူးနေမြက်တစ်ခုဆောင်ရွက်မင်္ဂလာရှိတဲ့ဆောင်ရွက်တစ်ခုမှာပါဝင်တဲ့ပုံကုံမလို့ကျမတို့အကျိုးဆုံးမျှော်လင့်နေဆိုတဲ့အကြောင်းတွေကိုပြောပြကြပါမယ
်။တမ်တော်နဲ့အဲတို့ကြောင့်ဂျောင်းဝင်စစ်ဆန်နှိမ့်နိုင်ပေးနေတဲ့ပုံကုံတွေအဖွဲ့အစည်းတွေရှိနေတယ်ဆိုတာတမ်တော်ဖက်ကရောအဲဖက်ကပါတောက်ကြနေကဒီပြုပြောဆိုခဲ့ပြီးနောက်မစ္စတာဆာဆာကဝါဒီကနေ့ရခိုင်ပြည်ကိုရောက်လာတာဖြစ်တယ်လို့ဂျောင်းဝင်စစ်ဆန်နှိမ့်နိုင်တဲ့သူတွေထဲမှာသူလေးပါဝင်နေဆိုတာကိုအတိအပြုပြောဆိုတော့ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်တန်နိုင်စစ်တွေမျိုးကလည်းသတင်းပေးပို့ထားတာဖြစ်ပါတယ်။
ဆန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရခိုင်ပြည်နယ်မောင်တောမြို့နယ်မှာပစွန်ကန်လောက်ကမမွတ်စလင်မျိုးသား5ဦးကိုအမည်မသိအဖွဲ့အစည်းတစ်ခုကနေဖမ်းဆီးခေါ်ဆောင်တာခံရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်မှာမောင်တော်မြို့နယ်တောင်ပိုင်းဥတောင်ကြီးရွာမှာရှိတဲ့ပစုံကလုသမားတွေကိုအမည်မသိအဖွဲ့တစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတာနှစ်ရက်ပြည့်ပြီးဖြစ်ပေမဲ့သတင်းမရရှိသေးကြောင်းဥတောင်ကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ကျန်ကအခုလိုပြောပါတယ
်။ပြည်စင်တွေကတေချာနေမနေ့ကတည်းကမှဖမ်းဆောင်တော့လို့ပြောတာပဲ။ပစံကန်ကြီးမှာအမအိမ်က6ရောက်5ရောက်ဖမ်းဆောင်တော့မိုးစလင်းမြို့သားတွေပါ၄ရောက်ကပြန်မြို့လာဆက်ပြစ်လာတာပေါ့နော်။ငွေတောင်းတာလည်းမရှိသေးဘူးနော်။အခုကဘာသတင်းမှမရသေးဘူး။ဒေသခံတရားပေါ်တာပေါ့။ကျန်တဲ့လူတွေကဟိုမောင်တော့ကအလုသမားတွေပါ။
ဥတောင်ကြီးရွာဦးသိမ်မောင်ပစုံကမှာနေထိုင်ကြတဲ့အလုသမား9ဦးဖမ်းဆီးခံရပြီးအဲ့ဒီထဲက4ဦးထွက်ပြေးလွတ်မြောက်လာပြီးတော့5ဦးဖမ်းခံနေရတာပါဥတောင်ကြီးရွာပစုံကပိုင်ရှင်ဦးသိမ်မောင်ကတော့ပစုံကလုသား5ဦးကိုဖမ်းဆီးသွားတဲ့ဖွဲ့ဟာနေဆက်ပြန်ကြသမ ्या ဖွဲ့လို့ယူဆကြောင်းပြောပါတယ
်ကြံကြံမရွှေ့တင်တဲ့အဲ့ဒီကောင်တွေကပြင်ကလာမလေးနေလို့မရဘူးဒီမှာပမာဖမ်းမှမနေလို့မရဘူးအဲ့မှာ တော့တန်းတနေရမှာနေနေတူပါတယ်ချောက်ချင်းချင်းလေးမှာနေရတခုမှအဲ့လိုလိုတာလေးစူးစီးသွားမယ်ငွေတောက်ခံမယ်ပြန်လာလိုက်မယ်အဲ့လိုမျိုးတွေ
ဖန်စီသွားတဲ့ဖွဲ့တွေဟာဒုတ်ချုံတွေကိုဒါကင်ဆောင်စားပြီးအရုပ်သမားတွေရဲ့အဝတ်စားဆိုလာပြားဖဲစစ်ကျူးတွေကိုလည်းယူဆောင်သွားတယ်လို့ပစိုးကပိုင်းချင်ဦးတင်မောင်ကဆိုပါတယ်ဖန်စီခံရမှုဖြစ်စဉ်အတွက်အလဲတန်ကျော်ကြီးရွာရဲစခန်းကိုတိုင်ကြားထားတယ်လို့ဆိုပါတယ်အလဲတန်ကျော်ကြီးရွာရဲစခန်းစကမ်းမှုကတော့ဘယ်ဖွဲ့ကဖန်စီထားတာစုံစမ်းနေစေလို့ဆိုပါတယ်
နောက်ဆုံးတင်ရကျွန်တော်တို့ကပုံစံနေတယ်ပဲရှိပါလေတရေအမှုရတွေ့ရဟူတာတော့ပြောလို့မရဘူးလေ
ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလအတွင်းမှာလည်းဥဆောင်ကြီးရွာပစွန်ကလုတ်ကန်းမွတ်စလင်မျိုးရာစုဦးကိုဇီရတွင်းသမ ्या ဖွဲ့ကဖန်စီထားတဲ့ဖြစ်စဉ်ကြီးခဲ့တယ်လို့ဥဆောင်ကြီးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်မြန်မာအစိုးရကနေအုပ်ချုပ်ရေးလက်လှမ်းမမီတဲ့မောင်တော်နယ်စပ်ဒေသမှာအာစာဖွဲ့တွေပြင်ဒေသတွင်းသမ ्या အုပ်စုတွေလည်းရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်မောင်တော်နယ်စပ်ဒေသမှာတပ်မတော်ရင်တန်းပါဝင်လက်ကျဆောက်ရဲတပ်ဖွဲ့တွေမကြာခဏစိုက်ခိုက်ခံရလေးရှိတယ်လို့မြန်မာစစ်တပ်ကတော့အာစာဖွဲ့လက်ချက်လို့သတင်းထုတ်ပြန်လေးရှိပါတယ်ကျွန်တော်နိုင်ကိုအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့အတန်ဖက်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်ဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီမှာကတော့အင်းရောင်ပါဒီတစ်ပတ်မှာတော့သူတို့ကျိုးနေကိုရင်းနှီးမြှုပ်နှံသူတွေကတိမ်ကျုံးဝယ်ပြီးအပိုင်သိမ်းမှကိုကြောက်နေတယ်ဒေသခံတွေရဲ့မရေရာမတိကြတဲ့ဘဝတွေအကြောင်းကိုကြားရမှာဖြစ်ပါတယ
်လေလေလို့ရပြီးရနော်လားကိုပနေလေးလာလို့ဒီတ
ော့ကျပါလေဈေးရောင်းလို့မရတော့
ဘူးကိုလည်းကျပ
ါကုမ္ပဏီကနေပြီးတော့ကမ်းခြေမှာလာလို့တဲ့အချင်းဆိုရင်လေကျွန်တော်တို့ကလည်းချို့ကလည်းရောင်းတာရောင်းနိုင်ငံတော်နိုင်ငံမှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးရင်တို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်မသိပဲခွေပြီးကြောက်နေကြတာပေါ့
ဘိုးကြောက်ကမ်းခြေမှာစားတောက်ဆိုင်ဖွင့်ထားတဲ့ဦးလှဆိုးဖြစ်ပါရဲ့ဒီဆောင်မအကြီးဆုံးကိုတော့ဇဝေဝက်ကကျော်သူဆိုးကဆက်ကြောပြပေးသားပါပါ
ကိုဗစ်မဖြစ်ခင်တုန်းကခီးသွွားလုပ်ငန်းတွေဖော်ပြိုးလာတာနဲ့အတူမြန်မာနိုင်ငံတောင်ပြပိုင်းဒဝဲခရိုင်ကသဘောအတိုင်းမပြည့်စည်သေးတဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေမျက်စိကျလာကြပါတယ်ဒေသမှာစီးပွားရေးလုပ်ငန်းတွေရောက်လာတဲ့အခါအလုတ်ကင်ခွင်လန်းတဲ့ဒေသဖော်ပြိုးရေးတွေတွဲပါလာနိုင်ပေမဲ့အဖို့ခါတစ်ခုအနေနဲ့ဖိုးဖိုးချုပ်ကမ်းခြေလိုနေရာကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေဟာရင်းနှီးမြှုပ်နှံသူလုပ်ငန်းရှင်ကြီးတွေရဲ့ချိတ်ချောက်ခြင်းကိုခံကြရပါတယ
်ရေတမောမစေတမောမနာလာမနေရသောသာကို
ရေတမမနဲ့ကြောက်ကြနေရတယ်စောစောရရနဲ့ကြိတ်ခံနေရတယ်ခုကနေပြီးကိုပဲဦးစိုင်းမျိုးဝဲကိုပနေနဲ့ပတ်သက်ပြီးတော့ကျွန်မကြောက်တဲ့ဒူးနဲ့မျက်ရည်တုံနေရတယ်ဆယ်ဆိုရင်ကောင်းကောင်းမဖွင့်နိုင်ဘူးနှစ်နှစ်ဖြစ်နေပြီအခုကျွန်မဆယ်ဆိုရင်သူ့နမိတ်ထဲမှလည်းမဟုတ်ဘူးစိုင်းမျိုးဝဲလူသမားနဲ့ပတ်သက်ပြီးတော့အုပ်စုလည်းလည်းရဖက်တာခံရသေးတယ်ဆိုင်ထက်ကိုလည်းကြွကြွပြီးဝင်လာသေးတယ်ဆိုင်ထွက်ဆိုင်ဝင်လဲလဲဆော့တယ်လဲလဲတော့တယ်တထည့်ရဲ့ကိုရှိပကနာကိုသုံးပြီးတော့
အခုတော့ဟေမာဝင်းပြောပြတာတွေက2018ခုနှစ်ကသူကိုယ်တိုင်ကြိုတွေးခဲ့ရတဲ့အဖြစ်အပျက်ကိုပြန်ပြောင်းပြောပြနေတာပါကိုပရီနဲ့အတူပါလာတဲ့လုံသမားနဲ့မြေပွဲစားဆိုသူတွေဟာကမ်းခြေကစားသောက်ဆိုင်တွေကိုသူတို့မြေထဲမိခိုလှုပ်ရှားနေရသူတွေလို့သတ်မှတ်ပြီးအနိုင်ကျင့်တာတွေရှိနေပါတယ်အဲ့လိုကိုပရီတွေနဲ့ဆက်ဆက်သူတွေကအနိုင်ကျင့်ခံရပါမျက်လာတဲ့အခါဒီနေ့မှာမြေပွဲစားဆိုသူတဦးနဲ့ဒေါ်ဟေမာဝင်းတို့လင်မယားပြဿနာတက်ပြီးဓာတ်ထုတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီဓာတ်ထုတ်မှုကြောင့်ဒေါ်ဟေမာဝင်းအမျိုးသားဟာ2020ပြည်နှစ်ဇူလိုင်လထဲမှာထောင်ဒဏ်2နှစ်နဲ့6လချမှတ်ခံခဲ့ရပါတယ်။ဒေါ်ဟေမာဝင်းပြောတဲ့ရန်ကုန်ခြေဆိုင် Islam Fortune Development Group Company ရဲ့ Director ဦးဆိုင်မျိုးဝင်းနဲ့ဇနီးဖြစ်သူတို့ဟာလောလောကျောဆယ်တကြောင်မှာသူတို့နာမည်နဲ့ကျောင်းနဲ့ကမ်းခြေနေရာ9ခုကစုစုပေါင်းမြေချေဝန်ဧကပေါင်း900နီးပါးကိုမြေလော့မြေလာမြေရဲ့လုပ်ပယ်ခွင့်ရှောက်ထားတာရှိပါတယ်။နောက်ထပ်ကျုံးနှစ်ခုကိုလည်းရှောက်ထားဖို့ပြင်ဆင်နေတာရှိပါတယ်။တကယ်တော့ဖိုးဖိုးချုပ်ကမ်းခြေတက်တော်ပြင်းတွေဟာအများပြည်သူပိုင်နေရာတစ်ခုဖြစ်ပါတယ်။အရင်ကတော့လူမသိသူမသိကမ်းခြေတစ်ခုပါ။အခုတော့လမ်းပန်းဆက်သွယ်ရေးတွေကောင်းမွန်ပြီးပွင့်လင်းရာသီဆိုရင်ခရီးသွားဝင်ရောက်တဲ့အတွက်စားသောက်ဆိုင်ရောင်းချအသက်မွေးနေတဲ့သူတွေ20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒီကမ်းခြေကဈေးတရီဟာကမ်းခြေကနေဘယ်ခြေမောင်းထုတ်ခံရမလဲဆိုတဲ့စိုးရိမ်စိတ်တွေထွေးပိုက်ပြီးဈေးရောက်နေရတာပါအရင်ကရေလုံငန်းနဲ့အသက်မွေးခဲ့ပြီးအခုတော့ရေတန်ဇတ်တရှားပါလာတဲ့အတွက်ဖိုးဖိုးချုပ်ကမ်းခြေမှာအသေးစားစားတောက်ဆိုင်ဖွင့်ထားတဲ့ဦးလှဆိုးကလည်း
လေလေ ညောရပြီးတော့လားကိုပနေလေးလာလောက်သေးတော့
ချို့ကလည်းဈေးရောင်းလို့မရတော့ဘူးပေါ့နော်ကိုပနေကနေပြီးတော့ကမ်းခြေမှာလာလောက်တဲ့အချိန်ဆိုရင်လေကျွန်တော်တို့ကလည်းချို့ကလည်းရောင်းတာရောင်းနိုင်ငံတော်ပိုင်းကြီးမှာဆောက်ထားတယ်ဆိုတော့ချို့ကလည်းအားပေးတယ်ချို့တွေကလည်းလုံးလုံးမရဘူးနေလို့ထွက်ပေးရမယ်ဆိုတော့ကျွန်တော်တို့ဒေသခံတွေကဘယ်ဟာမှန်မှန်းမသိပဲတွေးပြီးကြောက်နေကြတာပေါ့နောက်နေကြရင်ရောက်ဖို့ဆိုပြီးတော့ကျွန်တော်တို့မှဘာမှမပြေဆင်းရသေးဘူးကြောက်နေကြတယ်ဘယ်ရတီရောက်ရင်တထင်းမြင့်တဲ့လူတွေကကမ်းခြေမှာမရောက်ရဘူးဆိုပြီးလာလာပြီးချုပ်လိုက်ကြတယ
်ကိုပနီကတထင်းမြင့်တဲ့လူထားသူတွေဟာကမ်းခြေကစားပေါင်းဆိုင်တွေကိုလာပြီးပွင့်လင်းရတီမှာဈေးလာမရောက်ဖို့ပြောဆိုတော့ကိုဥလဆိုးခံခဲ့ရဖို့ပါတယ်ဖိုးဖိုးချုပ်ကမ်းခြေဟာတထွေးတွေပိုင်တယ်လို့ဥလဆိုးတို့ယူဆနေကြပါတယ်အဲ့ဒီလိုယူဆနေရတဲ့အကြောင်းကတော့2019ခုနှစ်ကကမ်းခြေရဲ့ရေဇက်နားထီကိုကိုပနီပိုင်မြေဆိုပြီးမှတ်တိုင်တွေလာစိုက်ခဲ့ဖူးတာကြောင့်ပါအခု2020ပြည်နှစ်ဩဂုတ်လမှာလဲကုမ္ပဏီတစ်ခုကကမ်းခြေကစားပေါင်းဆိုင်အနောက်ဘက်ကက်လရက်မှာမှတ်တိုင်တွေပြန်လာစိုက်တာတွေပြန်ဖြစ်လာတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတဖန်ပြန်ပြီးမြင့်တက်လာပြန်ပါတယ်။အဲဒီလိုစိုးရိမ်နေတာကကမ်းခြေကစားပေါင်းဆိုင်အားလုံးတော့မဟုတ်ပါဘူး။နေပွဲစားဆိုသူတွေကုမ္ပဏီဝန်ထမ်းဆိုသူတွေနဲ့တက်အောင်ပေါင်းထားနိုင်တဲ့သူတွေကတော့အဲလိုစိုးရိမ်တာမျိုးတွေမရှိပါဘူး။ဒါပေမဲ့လည်းအဲလိုလူကအများဆုံး20လောက်ပဲရှိပါတယ်။ကမ်းခြေတွေကိုစီမံပိုက်ခွင့်ရှိတဲ့ဒဝဲခရိုင်အုတ်ချိုရီမှုဦးအောင်စုံမှုကတော့ဖိုးဖိုးချောက်ကမ်းခြေတက်တောင်ပြင်ကိုဘယ်ကုမ္ပဏီကမှမပိုင်ဘူးဆိုတော့ကိုအတီအလင်းပြောဆိုထားပါတယ်
။အဲဒီနားမှာဥယျာဉ်မြေတွေရှိတယ်။ရှိတဲ့ဥယျာဉ်မြေတွေကဒါသူတို့ဥယျာဉ်မြေကဥယျာဉ်မြေပဲဆိုင်တယ်။ရှိရာတောင်မြေတွေကမ်းခြေတွေကသူတို့အတွက်ပိုင်ဆိုင်မှုမရှိဘူး။ public area ပဲနော်။ခုလက်ရှိကတော့အဲ့မှာသူတို့ကိုပုံစံခုနေပေးထားတဲ့ရှိတဲ့အဲ့ကမ်းခြေတွေမပါဘူးနော်။တောင်မြေတွေမပါဘူးသူတို့မှာလေ
။အဲ့ဒီကမ်းခြေမှာရှိတဲ့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးရင်နဲ့အမိုက်စုံပယ်မှုတွေဇနင်းတကျဖြစ်ဖို့ကိုလည်းစီစဉ်ပေးဖို့ရှိတယ်လို့ဦးအောင်စိုးမိုးကပြောဆိုခဲ့ပါသေးတယ်။စားသောက်ဆိုင်ဖွင့်သူတွေကမိုးရသည်မှာဆိုင်ပိတ်သိမ်းကြပြီးလူရသည်ဆိုရင်ဆိုင်ကိုအစကနေပြန်ဆောက်ဖို့တိန့်ဆယ်ချီရင်းရတာဖြစ်ပါတယ်။ဒါကြောင့်ကုမ္ပဏီဘက်ကလာဖြတ်ခိုင်းရင်ရင်းထားသမျှဆုံးရှုံးမှာကိုလည်းတွေးပူနေကြတာပါ။တောက်တင်ချေရအုပ်ချုပ်ရေးမှုကတော့အခုလာမဲ့လူရသည်မှာစားသောက်ဆိုင်ဖွင့်မယ်ဆိုရင်သူ့ကိုလာအကြောင်းကြားဖို့နဲ့အကြောင်းကြားလာတာရှိရင်နေရာချထားရေးကိုသူကစီစဉ်ပေးမယ်ဆိုပြီးပြောဆိုထားတာရှိပါတယ်။ဒါပေမဲ့လောင်းလုံးကျိုးဆက်တဲ့ကြောင့်မှာစီမံကိန်းအကြောင်းပြပြီးကုမ္ပဏီတွေကနေရာလက်ဦးမှုယူထားတာကြောင့်ပြဿနာကြုံတွေ့နေရတာဖိုးဖိုးကျောင်းကမ်းခြေကစားသောက်ဆိုင်ပေရှင်တွေပဲမဟုတ်ပါဘူး။ရေလုတ်သားတွေ၊ရောဘာဆိုင်တောင်သူတွေမှလည်းအလားတူပြဿနာမျိုးတွေရင်ဆိုင်ခံစားနေကြရပါတယ်။ရေလုတ်သားတွေဟာကုမ္ပဏီတွေလုပ်ပယ်ခွင့်ရသွားတဲ့သူတို့မိခိုးရာကျောတွေမှာကန့်ကန့်နားခွင့်ရေချိုခတ်ခွင့်တွေမရကြတော့ပါဘူး။လောင်းလုံးကျိုးစော်တဲ့ကပဲစင်ကျော်မှဆိုရင်လဲဦးစဲမျိုးဝင်းပိုင်တဲ့ကုမ္ပဏီကပဲခီးသွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းစိတ်ခံတင်ပေါ်တွေရနာနိုင်တဲ့စိတ်ကမ်းရေပေါ်ရေအောက်အားကစားခွင့်နဲ့အေယာစီမံကိန်းတွေအတွက်လုပ်ပိုင်ခွင့်လျှောက်ထားတဲ့ပေါ်ရေလုတ်သားတွေကန့်ကွက်နေကြတာလည်းရှိပါတယ်။ဒါကြောင့်စီမံကိန်းအကြောင်းကိုပွင့်ပွင့်လင်းလင်းပြည်သူကိုချပြဖို့ဒေသတွင်းရဖက်အဖွဲ့တွေကတိုင်းဆိုးရွားကိုတိုက်တွန်းနေကြပါတယ်။ရပယ်ဖွဲ့စည်း16ခုကလည်းဒဝိုင်းခရိုင်ထဲမှာရှိတဲ့ကျောတွေကမ်းခြေတွေကိုစီးပွားရေးလုပ်ငန်းရှင်တဦးတယောက်လက်ထက်ကိုလုပ်ပယ်ခွင့်မပေးဖို့အစိုးရကိုတောင်းဆိုထားကြပါတယ်။ဒဝိုင်းခရိုင်သုတေသနတင်ဥက္ကဋ္ဌဦးဇော်သူရက
CSR တွေဘလို့လုပ်မလဲ။ဟာဘလို့ရင်းနှီးမှလဲ။အဲ့ရင်းနှီးရလူရဘယ်ရလဲ။ဘာတွေလုပ်မှလဲ။ခုနအင်ယာစခန်းတွေရောများအများကြီးပဲဗျာ။ဟုတ်ပြီနော်။အဲ့တော့သွေးနေရတွေတော်တော်များတယ်ဗျာ။အဲ့တော့ဒီနေရာတွေအကုန်လုံးကဗျာဟို database မဟုတ်တဲ့အတွက်ပုံပုံရေးဆိုင်ဆန်းနေငယ်အဲ့တော့ကျွန်တော်တွေးနေတင်တာကတော့ပုံပုံလင်းလင်းပေါ့ဗျာဟုတ်ပြီလားကျွန်တော်တို့လည်းဒီလိုတွေဗျာဟောခွင့်ပြုဆက်တာချင
်းသူကစီမံကိန်းတွေပွင့်လင်းမြေသာမှုရှိဖို့အတွက်အစိုးရ CSO ရင်းနှီးမြှုပ်နှံသူတွေနဲ့ဒေသခံတွေအားလုံးပါဝင်ဆွေးနွေးခွင့်ရှိတယ်လေလို့အကြံပြုပါတယ်ဖိုးဖိုးချုပ်ကမ်းခြေကစားသောက်ဆိုင်ပေရှင်တွေကတော့စားသောက်ဆိုင်တွေကိုဇနင်းတကျနေရာချထားပေးဖို့ကိုလိုလားနေကြပါတယ်တကယ်လို့ကုမ္ပဏီတွေကစီမံခွင့်တွေလာလုတ်ခိုင်းရင်တော့မှဒေသခံတွေရဲ့အခွင့်အရေးတွေပြောင်းမသွားရအောင်ဆိုရကစီမံပေးဖို့လိုလားတယ်လို့လည်းပြောဆိုကြပါတယ်။ဖိုးဖိုးချုပ်ကမ်းခြေကတနေ့လည်းပိုင်းစားတော့ဆိုင်ပဲရှင်ဒေါ်ဟေမာဝင်းကအ
ဲ့တရင်းကမ်းခြေမတည်တာခါရီယောဇာနေရတော့ပျော်ပဲပျော်ရဆိုတော
့အဲ့တဲ့တွေနဲ့ဒေသခံတွေကမ်းခြေမှာရောက်ချနေရတာပျော်တယ်။အခုတစ်ချက်စင်မကောင်းတဲ့နဲ့ဖြစ်မိတယ်။မဖြစ်လို့လဲဆိုတော့ဒေသခံတွေကဈေးရောက်လို့မရဘူး။ကမ်းခြေကြီးကိုတူတန်းပိုင်ဆိုပြီးလုပ်နေတာဆိုတော့ပေါ့နော်အဲ့ဒါကမဟုတ်သေးဘူးဒေသခံတွေရဲ့ဖော်ဖြိုးတိုးတက်မှုကိုလည်းလုပ်ပေးပါဦးလို့တောင်းဆိုချင်တယ်ဇနီးတကျလုပ်ပေးဖို့ကိုလည်းတိုက်တွန်းချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်စတာကျော်သူဆို ဒုတန်ကအေးအောင်ဇာနီနဲ့ဒိုင်ဂျင်းစတော့ဖြစ်ပါတယ်။ဒုတန်ပတ်စင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ SoundCloud YouTube အန်ယူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ရုံးနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်ချိန်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ခုဆက်ပြီးယူကော့ပွဲလွန်ကာလမြန်မာနိုင်ငံရဲ့ဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီသတင်းမှတ်မှာတော့ယူကော့ပွဲအလွန်ငြင်းပွားမှုနဲ့ထိခြားမှုတွေအကြောင်းဆွေးနွေးတင်ပြထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအတွင်းရဲ့မုံရဦးအောင်ရှင်မြန်မာပြည်မြန်မာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌ1ဦးဆိုင်ညွန့်ရင်တို့နဲ့အတူ Channel FFE Media အဖွဲ့ကအက်ဒီတာကိုမှုသစ်ကစီစဉ်တင်ဆက်ထားပါခင်ဗျာ
။ဆက်စပ်တင်ဆက်ပေးနေကြဖြစ်တဲ့ဒီကောက်ပွဲလုံးဇာဝိုင်းဆွေးနွေးပွဲသူစီစဉ်ကနေပြုစုလိုက်ပါတယ်။ဒီတစ်ပတ်မှာတော့ဒီကောက်ပွဲအလွန်မြင့်ပွားမှုချင်းချောက်မှုများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ခဲ့ဗဟိုပြန်ကြားရေးကော်မတီတွင်ရုံမှုံရအောင်ရှင်ဖြစ်ပါတယ်။ဟောက်ကာဒီရှန်တိုင်းသားများဒီမိုကရေစီဖွဲ့ချုပ်ခဲ့ဒုတိယဥက္ကဋ္ဌဆရာဆိုင်ညွန့်နဲ့ဖြစ်ပါတယ်။ဟောက်ကာဒီမြန်မာချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆရာဦးအောင်မြင့်နဲ့ဖြစ်ပါတယ်။အဲ့တော့ဆရာတို့အားလုံးမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့အားလုံးမင်္ဂလာပါဗျာ
။မင်္ဂလာပါခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ဒီနေ့ဒီဆွေးနွေးမဲ့အကြောင်းအရာကခေါင်းစဉ်ကတော့ဒီရေကောက်ပွဲလော်မှာဖြစ်နေတဲ့ဒီအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေအကြောင်းဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လက်ရှိအခြေအနေမှာလည်းရေကောက်ပွဲကလည်းပြီးဆုံးသွားပြီဆိုလို့လည်းကျွန်တော်တို့ဒီရေကောက်ပွဲနဲ့သက်ဆိုင်တဲ့အငင်းပွားမှုတွေနောက်တစ်ခါဒီနိုင်ငံရေးရာဒီချင်းချောက်မှုတွေလည်းရှိနေတယ်ဆိုတဲ့သူပြောဆိုမှုတွေလည်းရှိပါတယ်။ဆိုတော့ဒီရေကောက်ပွဲရလဲပုံမှာမကျင်တဲ့လို့ဒီတရားစွဲတာတွေနောက်တစ်ခါဒီဝေဖန်တာတွေလည်းရှိနေတဲ့အချိန်ပေါ့နော်။နောက်အကြိမ်ရဲ့ဆိုကျွန်တော်တို့ပြီးခဲ့တဲ့ဒီကြောင်မဲမှာလည်းကျွန်တော်တို့ဒီဒီချိန်ခံရတဲ့အမျိုးသားလက်တော်ကုသတဲ့တော့ဒီလုတ်ကြံခံရတဲ့ဖြစ်ပြတဲ့ကျွန်တော်တုံ့ပြန်ခဲ့ရတယ်ပေါ့ဆိုတော့ဒီရေကောက်ပွဲလမှာဖြစ်နေတဲ့ဒီလိုအငင်းပွားမှုတွေနောက်တစ်ခါဒီချင်းချောက်မှုတွေကလက်ရှိနိုင်ငံရေးအခြေအနေကိုဘယ်လိုမျိုးကျိုးသက်ရောက်မှုရှိနိုင်လဲပေါ့နော်ဆိုတော့ဒါကိုကျွန်တော်အရင်စပြီးမေးချင်ပါတယ်ကျွန်တော်ကဆရာမောင်ရောင်အောင်ကျင်ကိုစပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ဒီချစ်ဒီလိုဖြစ်ပြတွေကလက်ရှိနိုင်ငံရေးအခြေအနေပေါ်မှာဘယ်လောက်ထိကျိုးသက်ရောက်မှုရှိနိုင်လဲဆရာ
ဟုတ်ကဲ့ဩကျွန်တော်အမြင်ပေါ့လေကျွန်တော်တို့တဲ့အမြင်ကတော့ဒီလိုဖြစ်ပြနေတာတွေကတကယ်တော့ဟိုသတိပြုစရာတော့မှန်တယ်ဗျသတိပြုစရာသတိထားစရာတော့မှန်တယ်သို့တော်လည်းပဲရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးပေါ့လေနောက်တစ်ခါအနေရပါတီရဲ့ရှေ့ဆက်သွားအကြောင်းပေါ့အဲ့ဒီဟာကိုတော့ဟန်တားနိုင်ရင်ပဲလို့ကျွန်တော်တော့မထင်ဘူးဟောအဲ့လိုပဲအရင်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့ဆရာတိုင်းညွန့်လေးကိုကျွန်တော်မေးချင်တာကတော့ပြီးခဲ့တဲ့ကျွန်တော်ဒီကြောင်မဲမာဒီဖြစ်သွားတဲ့ဖြစ်ပျက်မျိုးပေါ့ဆိုတော့ဒါဒီပုံမှန်လဲဒီပြောဆိုကြတာကနိုင်ငံရေးရတာဟိုနောက်ခွဲရနေလှုပ်ဆောင်နေဒီရွေးချက်ရှိလှုပ်ဆောင်ချက်တွေလည်းပါတယ်နောက်တစ်ခါဒီချင်းချောက်မှုတွေပါနိုင်တယ်ပေါ့နောက်တစ်ဖက်မှာလဲဒီပြောတဲ့တစ်ဖက်မှာလဲပြန်လဲပြောတာကဒီတိုင်းသားတွေနဲ့ဒီနိုင်ငံပါတီဂျားရက်ကနိုင်ငံရေးဒီသက်ဆံမှုပေါ်မှာတစ်ခုခုပုံတရားရွေးချက်ရှိနိုင်လားဆိုတော့ဒီပုံမှန်မှုတွေလည်းရှိတယ်ပေါ့ဆိုတော့တုံးသက်မှုတွေလည်းရှိတယ်ဆရာအနေနဲ့ဒီဖြစ်ပျက်ပုံမှာဆရာအနေနဲ့ဘယ်လိုမျိုးရှိနေတာလို့ရှိလဲလက်ရှိဒီဖြစ်ပျက်သွားတဲ့အခြေအနေပေါ်မှာလေ
ဟိုဆရာကြောက်မဲကိစ္စပဲပြီးတော့ကြောက်မဲကတော့သူကဟိုပါပေါ့ချင်းချောက်မှုတဲ့တော့ဆိုင်တယ်ပေါ့နော်အခုကောင်းစဉ်တည်းမှာတကယ်ကောင်းစဉ်ဖြစ်တဲ့ချင်းချောက်မှုနဲ့ဆိုင်တာပေါ့နော် အဲ့အညီပေါ်ဘူးကတော့ဒါထုံးတယ်မှာပဲเนาะရှင်းနေပါပဲလीအဲချင်းကြောင်းမှုနဲ့ပတ်သက်ရင်တော့ဒီတစ်ချိန်ကတော့လည်းထူးကြမှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့အခုဒီကိုဖြစ်သွားတဲ့အချိန်မှာပြန်ပဲဖြစ်တဲ့ကျွန်တော်တို့ပါတီကနေပြီးတော့ဒါကိုကျွန်တော်ပြောခဲ့လို့မျက်စောင်းထိုးခံလို့ရပါတယ်အနေလေးတော့မျက်စောင်းထိုးခံဒါပေမဲ့အားကတော့တိတ်လူအားပဲဒါထုံးကြတာဂျာ ကြည့်မယ်ဆိုရင်ဒီသတင်းအမှန်ကသုံးပုံတပုံဆိုရင်သတင်းမှားကသုံးပုံတပုံရှိတယ်။နောက်သုံးပုံကျန်တဲ့သုံးပုံတပုံကဒီခုနလိုမျိုးထင်အောင်ထင်မှားရောထိချောက်တာတည်းအဲရှိရပါတော့နော်။အခုကဟိုရေကောက်ခံတဲ့ဟိုကိုယ်စင်လေလောက်ကိုယ်စင်လေတက်ရောက်ပေါ့နော်။ဟိုဟိုတနက်တက်ခါရတယ်နော်။သူကျန်းကျင်တဲ့အဆင့်ကိုမရောက်ခင်ပါလေ။ဒါလွတ်လိုက်တယ်ဆိုတော့ကွာ။တော်တော်လေးတော့ဆိုးရတယ်ခုနကကျွန်တော်ဒီဆွေးနွေးပွဲအကူရကောင်းနေတဲ့ချင်းချောက်မှုကတော်တော်လေးများတယ်အိမ်မတိုင်ကြီးမှာတရက်မှာကျွန်တော်တို့ကိုယ်စားလှယ်တယောက်ပေါ့နော်ရွေးကောက်ပွဲဝင်ခဲ့တဲ့တယောက်ကပြန်လာတဲ့ကနံပါတ်ကမှာကားနဲ့အတလို့တိုက်ခါရတယ်အိမ်ညမှာပဲလာရှုမှာလူ6ယောက်ကနေဝိုင်းပြီးကားပေါ်ဆွဲချပြီးရိုက်လိုက်တာချစ်ခဲ့တယ်ဒါ SNL ကိုရိုက်တာပေါ့နော်နောက်တနေ့ကျတော့ NL ကကိုယ်စားလှယ်ကြောက်မဲမှာဟိုပြတ်တက်ဆိုဒါရီကအစင်းကုတ်တယ်လို့ဖြစ်နေတယ်ဆိုတာ။ဒီလိုကြတော့ကျွန်တော်တို့ကဆိုရင်ကဒီဒီဥထိုက်စော်နဲ့ပတ်သက်လို့ကျွန်တော်တို့ကကန့်ကွက်ဖို့မရှိတော့ဘူးဆိုပြီးအရှုံးကိုလက်ခံဖို့ဆိုဆုံးဖြတ်ပြီးသားပါ။ဟုတ်ကဲ့။ဆိုဒီကိုယ်ကဆုံးဆက်ပြီးသား။ဒီဟာကဟိုသူဥထိုက်စော်ကွယ်လွန်သွားလဲကျွန်တော်တို့ရဖို့မရှိဘူးဆိုတော့ပြည်ပြီးသားပဲ။ဒါတော့ရှင်းပါလိမ့်ဆရာ။အဲ့တော့တောအုပ်ကြီးတစ်ခုလုံးကိုမြင်ဖို့လိုတယ်။တစ်ပင်တစ်ပင်လည်းကိုမြင်ဖို့မလိုတော့ဘူးလေ။နောက်ဥမာတကုံစိတ်ကားမှဖြစ်နေတဲ့ကိစ္စတွေတော့ဟိုတနည်းစားဆိုရင်မန်ဝင်းကြီးနှက်ခါမှဘုံပေါက်ပါတယ်။မင်းညားဆိုလူစင်မှာပေါက်တယ်။မင်းညားလည်းအဲ့ဒီဟိုလောက်ကင်မှာတိုက်ပွဲလေးဖြစ်တာရှိတယ်။ဘိုးကုတ်မှာလည်းတိုက်ပွဲလေးဖြစ်တယ်။ဆိုကျွန်တော်ထင်တယ်မြန်မာပြည်အနောက်ချမ်းမှာတိုက်ပွဲတွေငြိမ်းသွားတဲ့အချိန်မှာရှေ့ချမ်းလို့ပြောကူးလာသလားလို့ဒါကတော့ဒီမျိုးကောင်ပွဲအလုံးချင်းချောက်မှုလို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြီးကတော့ဟိုတော့အုပ်ကြီးတစ်ခုလို့မြင်ဖို့လိုရလေ။ဟိုပြန်ပြန်ချပါတော့နော်။အဲ့လိုပဲကျွန်တော်ဖြစ်ဆိုဆွေးနွေးချင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ဆရာဥက္ကောမျိုးမျိုးတော့ဒီညမှာဖြစ်မိတင်တာကတော့ဒီလိုချင်းချောက်မှုတွေရှိတယ်။နောက်တစ်ခါဒီဒွေးချက်ကံအတွက်တော့ကိုယ်တော်ကိုတော်လုံးကြံမှုအခြေအနေမျိုးဖြစ်တဲ့အခါကျတော့ဒီလိုအခြေအနေမျိုးမှာဒီမဲပေးတဲ့ပြည်သူတွေရဲ့ဒီခွင့်ရေးပေါ်ပါပါနှိုင်းရှင်ပြီးတော့ဒီလိုနိုင်ငံဒီလိုချင်းနိုင်ငံကြီးကချင်းချောက်မှုတွေကဘယ်လိုဥပဒေကျင့်နိုင်လဲဘယ်လိုခွင့်ရေးဆုံးဖြတ်မှုတွေရှိလာနိုင်လဲဆိုတာကိုဆရာထည့်ပြီးဆွေးနွေးပြပါခင်ဗျ။အ
ဲကျွန်တော်တို့ကဒီကာလအတွင်းမှာဒီလွတ်တော်ကိုယ်တိုင်လောင်းမဲ့ဖြစ်ဖြစ်ပြည်သူတည်းရပဲဖြစ်ဖြစ်ဒါကကျွန်တော်တို့ကျူးလွန်တာရာဇဝတ်မှုဖြစ်တယ်လို့လူခွေချုပ်ပေါင်းမှုတွေကျွန်တော်တို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာလလေးတခုကပေါ့နော်ခုနရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်တယ်နောက်တစ်ခါပြီးလို့ရှိရင်ရွေးကောက်ပွဲပြီးကန်ဒီမှာလက်လက်ဆက်ဆက်ကြီးကိုကျွန်တော်ဖြစ်သွားတယ်ဆိုတော့ပို့ပြီးတော့စိတ်ဝင်စားမှုပုံများတာပေါ့နောက်တစ်ခါခုနပြောသလိုကျွန်တော်တို့ဟိုတူလောတူလောဆိုတော့ပြောခံထိကြတာဒါကတော့ကျွန်တော်ထုံးစံအတိုင်းပဲအမှုတစ်ခုဖြစ်လာလို့ရှိရင်အမြင်နဲ့ဖြစ်တော့အဲ့တော့ကျွန်တော်ပြောမယ်ဆိုရှင်တော့ပါတီတွေကြားထဲမှာဒါကမဖြစ်တင်တော့အရာပေါ့နော်တန်တရားရှိတာတို့ဒါနဲ့ပတ်သက်ပြီးတော့စင်ကွက်တွေလုတ်ကွက်ပုံစံမျိုးနဲ့ဖြစ်တော့အဲ့ဒီဟာတခုကပထမဆုံးလက်ငင်းထိကြတာဖြစ်ပါတယ်နောက်တစ်ခါကတော့ကျွန်တော်တို့အခုအဒီကျွန်တော်တိုင်းဒီမှာဘာဖြစ်လာလဲဆိုတော့ခုနအကြမ်းဖက်မှုကလေတော်တော်ကြီးမားလာတယ်ဒီရွေးကောက်ပွဲကာလမှာကိုယ်စားလှယ်လောင်းဖြစ်တာတွေမကဘူးအကြမ်းမရဒီမြန်မာနောင်ကကိုဆွေဝင်းလဲဒီခိုင်သွားတော့ကဒီတနက်နဲ့ပြန်လို့အသေးလောက်ကျန်တဲ့ဒီဖြစ်လာတယ်အဲ့တော့ကျွန်တော်ဆိုရင်တော့ပထမတစ်ချက်ကကိုမကြိုက်လို့ရှိရင်ဟိုမတူညီ क्वे ပြခြင်းကိုလက်ခံပြီးတော့ right to be different လို့ခေါ်တဲ့အကိစ္စကိုလက်မခံမနဲ့မတူရင်ငါတို့အကြမ်းဖက်လို့ရတယ်ဆိုတဲ့စိတ်ဓာတ်ကြီးဒါကြီးကိုကျွန်တော်ဒီအစင်လာဆွဲတော့မှကျွန်တော်အကြောက်ဆုံးဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာကငကူကမှတရားဥပဒေစိုးမှုကအားနေတယ်လေ။ဆရာဆိုင်ကြီးလိုလိုဒေတာမျိုးဆိုပို့ပြီးတော့စိုးမှုများတာပေါ့အဖွဲ့တွေလည်းများတယ်လက်နက်တွေလည်းများတယ်။အဲ့ဒီကိစ္စမျိုးမှာမကြိုက်လို့ရှိရင်ငါမကြိုက်ရင်တက်လို့ရတယ်။မတရားဥပဒေလည်းကြောက်စရာမလိုဆိုရဲအစိုးရတိုင်းပြည်အတွက်လုံးဝမကောင်းတဲ့အစဉ်လာဖြစ်သွားနိုင်တယ်။နောက်တစ်ခုကဒီမှာသေသွားတဲ့ကျွန်တော်တို့ဒီပြည်သူလွတ်တော်ကိုယ်စားလှယ်လောင်းကပြည်သူတွေရဲ့မဲနဲ့တက်လာတာဗျ။အမှန်ဆိုလို့ရှိရင်ပြည်သူရွေးကောက်ပွဲဆိုတာကပြည်သူတွေအနိုင်ဆုံးရှိကြတာပဲ။ဒီလိုထောက်ခံတာများရင်နိုင်သွားတာဒါသဘာဝပဲဒါရွေးကောက်ပွဲရဲ့မူဝါဒအတိုင်းပဲအဲ့တော့ဒီလိုမျိုးလူတယောက်ကိုအကြမ်းဖက်ပြီးတက်ဖြတ်ခြင်းကမဲပေးရလူကမင်းတို့ကဘီးမဆိုင်ဘူးကွာမင်းတို့ဘလောက်ထောက်ခံငါတို့ဒီလိုမျိုးလုံးလို့ရတယ်ဆိုတော့မ ပေးသူတွေရဲ့ဒီမိုကရေစီကျင့်စဉ်နဲ့ဒီမိုကရေစီရွေးချယ်မှုစိန်ခေါ်လိုက်တာလည်းဖြစ်သွားနိုင်တာဒါရွေးကောက်ပွဲကာလနဲ့ပတ်သက်လို့ပြောတာပေါ့เนาะအဲ့တော့ကျွန်တော်ပြောချင်တာကတဦးချင်းကိုထိခိုက်တာလည်းလူခွေချိုးပေါ့မှုရွေးကောက်ပွဲကိုယ်စားလှယ်ဒီလူချင်းမှာတက်ဖြတ်မှုကလည်းရွေးကောက်ပွဲရလက်ကိုမစော်စော်ကားတာမဲပေးတဲ့သူစော်ကားတာဖြစ်တယ်ရင်းရှည်ကြည့်မယ်ဆိုလို့ရှိရင်လည်းအကြမ်းဖက်ရင်ကျေးမှုကိုအစင်လာဖြစ်အောင်ထပ်ပြီးလွတ်ဆောင်သွားတဲ့အချက်၃ချက်ကျွန်တော်သုံးသပ်ချင်ပါတယ်
ဟုတ်ကဲ့ဆရာမိုးရောင်အောင်ရှင်ဟောဒီဖြစ်ပေါ်မှာနည်းနည်းလေးပါများထည့်ဆွေးနွေးပေးနေတာရှိတယ်ဆရာ
အစီအစဉ်ပြောချင်တာကတော့များတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကိုစိုက်ညွန်တော်ပြောတဲ့အချက်ပေါ့လေကျွန်တော်ကသဘောတူပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကဟိုဖြစ်စဉ်ကြီးတစ်ခုလုံးပေါ့လေကျွန်တော်ဖြစ်စဉ်ကြီးတစ်ခုလုံးကိုကြည့်ရတော့ဗျဒီဖြစ်စဉ်ဒီဒါတလုံးဖြစ်နေတဲ့ကိစ္စလေးတစ်ခုတည်းနဲ့ကျွန်တော်တို့သုံးဒီဟိုပါလေဆုံးပြလို့တော့မရဘူးဖြစ်စဉ်ကြီးတစ်ခုလုံးကမြန်မာနိုင်ငံမှာဒီလိုအကြမ်းပတ်တဲ့ဟိုဟာဒီပေါ့လေပြိပက္ခတွေကရှိနေတာဟုတ်ကြည့်လိုက်ကကြတော့အခုလိုရွေးကောက်ပွဲကာလနဲ့တိုက်ဆိုင်ပြီးတော့ပြစ်တာမျိုးကတော့တရားကဟိုလက်တလုံးဖြစ်လာတာပေါ့လေဒါကတော့မကောင်းဘူးပေါ့ဒီလိုဖြစ်လာတဲ့ကကြတော့ပြိုင်ဘက်ပါတီပဲအဲလုံးသလားပယောကပဲရှိသလားအလုံးမအရင်ကတဝိုက်ကလက်နက်ကင်အရာစုတွေပဲဟာဒီနောက်ကွယ်ကနေပြီးတော့ပါနေသလားပေါ့ဒီအမျိုးမျိုးပေါ့ကျွန်တော်တို့ဒီတန်ဖျားတွေဖြစ်ခဲ့တာဒီဟာကိုကတိတ်တော့မကောင်းတဲ့ဟိုအစဉ်လာမြင်လာတော့လေအဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့စောစောကပြောသလိုပဲဒီလူတယောက်သို့မဟုတ်ဒီအယူဆပေါ့နော်တကယ်ကြီးအယူဆကိုတော့လူတယောက်ကိုဟိုတတ်လိုက်လို့ကတော့ဒီအယူဆကလည်းပျောက်သွားမှလည်းမဟုတ်ဘူးတော့သွားမှာမဟုတ်ဒီအကြဖက်တာကိုအကြဖက်နဲ့တုံ့ပြန်လာလဲဒါလဲကောင်းတဲ့အလုပ်တော့မဟုတ်ဘူးတော့ဒီကိစ္စကိုတော့ဒီအားလုံးကဟိုဟိုပေါ့ငင်းကြီးဖြစ်စဉ်ကြီးတစ်ခုလုံးကိုကင်ပြီးတော့ပြောမှဒါကရမယ်လို့ကျွန်တော်တော့မြင်ပါတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့အစောစောကပြောသလိုပဲဒီကိုစလဲဟာဒီကိုစလဲဟာဒီအဲကော်မရှင်မှာတော့မဟုတ်ဒီသက်ဆိုင်ရာမှာအဲကြမ်းကျင်ရတာဘလို့ရသေးတာကလွဲရင်ပေါ့အားလုံးကပြည်သူလူထုကဟောဒါတောက်ကံလဲပေးပြီးတော့ရွေးချယ်ထားတဲ့ကိုအတွက်ကြောင့်ဒီကိုယ်စလဲကိုဒီလိုလုပ်ကြံလိုက်တာကမေဆနာရှင်ပြည်သူလူထုကိုဟိုမထေမဲ့ပြင်လုပ်တာလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီဟာကလေအဲဒီတောက်တစ်ခုကလည်းဟိုဒီမိုကရေစီကျင့်စဉ်တော့ဒီမိုကရေစီရင်ကျေးမှုကိုလည်းဒီကဟိုရုပ်ပြက်စီတာပေါ့ဒီ image ကိုရုပ်ပြက်စီလို့ကျွန်တော်မြင်ပါတယ်ဟိုနိုင်ငံရေးပါတီနိုင်ငံရေးပါတီကိုအပုတ်ချကျင်တာသူမို့နိုင်ငံရေးပြဿနာကိုရှုပ်ထွေးအောင်လုပ်တယ်ဆိုတာကဒီကရန်ကတော့ဟိုကောင်းတဲ့အယူဆတော့မဟုတ်နောက်တော့ check ကျွန်တော်ကတက်ပြီးတော့စဉ်းစားမိတယ်လူပြစ်စင်တွေပြစ်လာတာဟိုကျွန်တော်နိုင်ငံရေးမှာတော့ဆိုရိုးစကားရှိတာပေါ့နော်သမိုင်းပြစ်ပြက်ဆိုတာရဟဆယ်လုပ်လို့မရဘူးလေတို့ကသူဖြစ်ချင်တာပြက်ပြက်ချင်တာပြက်ပေါ့ဒီသဘောကိုစောင့်တာရာဇယ်လို့မှဖြစ်တာမဟုတ်ဘူးတဲ့ဒါပေမဲ့နိုင်ငံရေးမှာတော့တိုက်ဆိုင်တာဆိုတာမရှိဘူးတဲ့နိုင်ငံရေးမှာတော့မတော်တဆဖြစ်တာမဟုတ်ဘူးတဲ့ဖြစ်တာမျိုးမဟုတ်ဘူးတဲ့နိုင်ငံရေးမှာတော့ဒါဟိုရွေရွေရှိရှိနဲ့လုလိုက်တာမျိုးရွေရွေရှိရှိနဲ့ဖြစ်ပြသွားတာမျိုးပဲလို့ဒီလိုပြောတဲ့အပြောဆိုရှိတယ်အခုဖြစ်စင်တဲ့ဒီလိုပါပဲဒါတိုက်ဆိုင်တာတော့မဟုတ်ဘူးဒါဟိုမတော်တဆဖြစ်တာတော့မဟုတ်ဘူး။ဒါတမင်ဖြစ်စီဆိုလိုတဲ့ဇာတ်လည်းလုပ်တယ်လို့ပြောကြင်ပါလေ။အဲ့တော့ဒီဟာအတွက်ကြောင့်လည်းအကယ်တမ်းပြောရလို့ကျွန်တော်ဟိုနိုင်ငံရေးအရာတော့ဟိုဘယ်လို့မှတည်အောင်တတ်နိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ပြောကြင်ပါလေ
။ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ကျွန်တော်ဒီဒုတိယပိုင်းမေးခွန်းလေးသွားကြင်ပါဒုတိယပိုင်းမှာလည်းစပြီးတော့ကျွန်တော်ဆရာဆိုင်ညွန့်လေးကိုမေးကြင်တာကတော့ကျွန်တော်ဆရာတို့ဒီပဲဆရာတို့ရှိမှဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဆရာတို့เนี่ยငင်းပွားမှုတွေပေါ့ဟိုဘယ်လိုအခြေအနေမျိုးတွေ့ပြရတာမျိုးရှိတယ်ပေါ့ဆိုတော့ဆရာတို့အနေနဲ့ဒီငင်းပွားလောက်တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးငင်းပွားလောက်တဲ့အခြေအနေမျိုးပေါ့ရှိတယ်လားပေါ့ဆရာတို့ဒီရွေးကောက်ပွဲမှာဘယ်လိုမျိုးဟိုရှုမြင်ခဲ့တာမျိုးရှိတယ်ဒါလေးဆွေးနွေးပေးနေကြပါမယ်အ
ဲသူတို့ဆရာဒီချိန်ပေါ့နော်ဒီချိန်မှာတော့အငင်းပွားမှုတော်တော်နည်းတယ်လို့ပြောရမယ်အခုဒီပြဿနာဖြစ်သွားတဲ့ကြောက်မဲမှာကွာမဲဆွဲကာလာစပြီးတော့ဒီနောက်ဆုံးအချိန်ကြီးပေါ့နော်မဲရည်ပြပြီးတဲ့ဒီဟိုတာမန်လောက်ကလွယ်အငင်းပွားပြီးတော့ဟိုကျွန်တော်တိုက်တာခိုက်တာညာဖြစ်တာမရှိဘူးဗျအဲ
ฉันเดี๋ยวจะคู่ลงมาเลยไม่ใช่แค่หัวแล้วคู่ไอ้คนนั้นมีมูเซ่เป็นมารอมูเซ่ผู้ใครเป็นมารอที่แม้กิจการจะไปได้รู้บ่เนาะอุ้มอย่าแม้อยู่ติอยู่มาแม้ไปขึ้นชื่อได้ตัว160 170ลงไปชื่ออ่ะだแม้แม้ไปได้600ลงชื่อนี่สู้ไอ้นี่ก็เปลี่ยนไปแล้วสิทธิ์ได้ตุ๊ยได้ไม่ใช่ป่ะดานี่ก็โหคอมมิชชั่นเนี่ยเปลี่ยนไปแล้วโหโหရှင်းลิ้นอ่ะในกิจการบ่เนาะだแม้โหดูปกติเตี่ยวนี่เนาะโหยิงป๊าล่ะไม่ใช่อูยะตลอดเลยตลอดที่ตะบวยมาก็ตลอดทูจ้าเลยตลอดเลยแม้เจ้าแม้ก็รอဒီလိုဖြစ်လေဖြစ်တာရှိတော့တော်များနေပြီဗျကျွန်တော်တို့ပါတီဝင်3ယောက်ဆိုရင်ညတဲ့အဆိုင်မှာခိုင်နေတော့အတလို့လာပြတ်တာခါလာ3ယောက်ဆိုလို့တည်တာရှိခဲ့ပါတယ်ဆိုခုနလို့ကျွန်တော်တင်ကြလို့ပေါ့နော်ဒီအလေးထားကမကောင်းဗျနိုင်ငံဟိုပုဂ္ဂိုလ်ချင်းမကြည်နတ်လို့ဟိုစစ်တာတပိုင်းပေါ့နော်နိုင်ငံရင်းနဲ့ဆိုင်ပြီးစစ်တာတဲ့ကိစ္စတွေကနော်အလုပ်ကြံတာတွေပါတွေကနော်ခုဘူကြောင့်ဆန်းလို့လက်ထက်ဥတင်ထွတ်ထွားဆက်ပြောနော်ဒီမဲ့ဥက္ကူကြီးအဆုံးပေါ့နော်အနောက်ဆုံးတော့ဦးထိုက်ဆိုပါတော့အဲ့လိုမျိုးတွေပထမန်းရှာတို့ဘာလို့အများကြီးပဲဆိုဒီအလေးထားကကျွန်တော်တို့ပြင်မှဖြစ်နေပါမပြင်ရင်တော့ကျွန်တော်တို့နိုင်ငံရဲ့ဟိုအမျိုးသားတင်မဲ့ပညာရေးနော်တယောက်နဲ့တယောက်ရေရုံကြီးနဲ့လက်တွဲပြီးတော့နိုင်ငံတည်ဆောက်ရေးတမှာအနောက်ရှာအများကြီးဖြစ်နေကျောင်းမင်းကြီးကမှာတော့ကျွန်တော်ထင်တယ်မကြခင်သိလာမှာပါအရေးယူနိုင်တာအရေးယူနိုင်တာတော့ကျွန်တော်မသိဘူးပေါ့နော်အဲ့မှာရှိတဲ့အဖွဲ့အစည်းတွေကတော့ဒီမှာတော့ဒါကိုသူတို့လည်းအထင်မြင်ခံမှာမဟုတ်ကြဘူး။အဲသူတို့ဟိုလေ့လာနေကြပါလေ။ကျွန်တော်သိသလောက်တော့လေ။ဒီခုနကဒီအလေးထားကြီးကိုပျောက်သွားအောင်နော်။အထူးဖြင့်နိုင်ငံရေးလုံခြုံမှုတွေဟာမြန်မာပြည်မှာမရှိသင့်တော့ဘူးဗျ။သူဒီလိုစနဲ့အတူတူပေါက်ပွားသလိုပဲလွတ်လပ်မရခင်ကလေးကဘူရောဆန်းလို့လုံခြုံခံခဲ့ရတယ်ကလေး။ဒီဘက်ဖြစ်မှဒီကိုအောက်ချောက်တစ်ခုကြီးတယောက်ကြီးတယောက်ပါနော်။အဲ့လိုကြီးဖြစ်လာတယ်ဆိုတော့တမန်ကိုပြန်ကြည့်ရင်တော်တော်လေးသိတာလေဒါကတော်တော်လေးကျွန်တော်တို့ပြင်ဆင်ရမယ်ဟိုပြန်ပြုတ်ပြန်ရမယ်ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကျွန်တော်လည်းအချိန်ရကျွန်တော်ပြောချင်
ဟုတ်ကဲ့
ဒီအချိန်မှာဒီကဘာဂိင်းပြီးပြည့်ဖြစ်ပါလေဘယ်နိုင်ငံမှာဖြစ်ရုပ်ောက်ပဲပြီးပြီဆိုရုပ်ောက်ပဲပြီးတဲ့ကာလနဲ့အစိုးရဖွဲ့တဲ့ကာလနဲ့ဂျာမန်နိုင်ငံရေးပါတီတွေမဟာမိတ်တွေတို့ပြိုင်လဲဒီအားလုံးကဘာဇင်းကြီးလုတ်တဲ့အခြေဖြစ်ပါတယ်ဒီဘာဇင်းကြီးလုတ်တဲ့အခြေကအရန်တိမ်နေပြီးတော့အရန်ဟိုသတိထားတဲ့ sensitive ဖြစ်တယ်ပေါ့နော်အရန်သတိထားတဲ့ကာလပါဆိုဒီကာလနေမှာပြောတာဆိုတာအစနော်ဟိုတွေးတာဆိုတာတွေကအဆုံးပေါ့နော်ကျွန်တော်တို့သတိထားတဲ့အခြေအဲ့လိုကာလအစလေးပါပဲနိုင်ငံရေးသမားတယောက်ပေါ့နော်ရွေးချယ်ခပ်ပြီးသူကရွေးတဲ့ပုဂ္ဂိုလ်တယောက်ပေါ့ဒီလိုလုတ်ချန်ခါလဲဆိုတာကျွန်တော်တို့ကတော်လေးအဲ့ဒီအတွက်တော်လေးမကောင်းဘူး။ဘာကြောင့်လဲဆိုတော့ဘာကင်းကြီးကောင်းနေကျွန်တော်တို့အနာဂတ်ပြည်တော်စုအတွက်ကိုနော်ဟုတ်ဖွဲ့တဲ့အစိုးရကပုံပြီးကျင်းလက်ခံပါလေပုံပြီးစီယုံညူဟုတ်ကောင်းလေပုံပြီးတွားလို့ရအောင်ပါနော်။ဆိုတော့အဲ့ဒီကာလမှာဒီလိုအဖြစ်အပျက်ကြားချက်ပြောအနောက်ရှိချင်းဟာကျွန်တော်တိုင်းပြည်တော်အများကြီးထိခိုက်ပါတယ်။ဘလာမဲ့အစိုးရအတွက်ပါဟိုထိခိုက်ပါတယ်။ဟု
တ်ကဲ့ဆရာကျွန်တော်ဆရာဦးအောင်မျိုးမင်းကိုတော့ကျွန်တော်မေးခွန်းလေးရနှစ်ချက်ကျွန်တော်မေးချင်ပါတယ်။ပထမချက်ကကျွန်တော်ဒီယူကော့ပွဲနဲ့ပတ်သက်ကျွန်တော်လက်ရှိအခြေအနေမှာကျွန်တော်ဒီကျုံနေသွားတဲ့ပါတီတွေကဒီမင်းကြီးနဲ့ပြီးအငြင်းပွားမှုတွေရှိတယ်ပေါ့ဆိုတော့ယူကော့ပွဲဒီကော်မရှင်ကိုလည်းဒါတချို့တွေပြစ်တင်ဝင်နေကြတာရှိတယ်ပေါ့အဲဒီလိုအခြေအနေမျိုးမှာဒီလိုယူကော့ပွဲကိုဒီလိုအငြင်းပွားမှုတွေအခြေအနေမျိုးမှာဒီမဲသေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အဖွဲ့ကြီးပေါ့ဒီယူကော့ပွဲအငြင်းပွားမှုတွေကိုဆုံးဖြတ်တာခြံထွေတာနဲ့ပတ်သက်ပြီးတော့ဒီလောက်ဆောင်ချက်တွေကဒီယူကော့ပွဲမှာမဲသေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အဖွဲ့ကိုသုံးပြတိကိတ်ตามอยู่ไอ้ไอ้กูชูปอกพี่ตามอยู่ก็ขึ้นมาได้ฉิล่ะบ่ถ้าตะเฉ็ดบ่เนาะสรุปแล้วนอกตะเฉ็ดก็เราเจอรู้ดีโหลดีနိုင်ငံเยียยะปฏิณาริกูแล่ๆเนี่ยเฉียงล่ะเลยดีสรุปดีทาร์เก็ตดีနိုင်ငံเยียกูตั้วได้คําว่านိုင်ငံเยียจริงๆทุกข์ก็แล่ๆเนี่ยปาร์ตี้နိုင်ငံเยียดีวิกอกป่วยโหลฉินเนี่ยกูแล่ๆเนี่ยเฉียงนี่ล่ะดิบลูจ่อท้อซ้อได้เนี่ยกูฉินเลยบ่ดีเมษราฉินเนี่ยทุกคนเยียกูชูปอกหมู่นี่ก็ผิดบ่ออกสรุปดานี้กูก็เสียแท้ดิซุนี่เป็น
โอเคဒီကဝင်မှာကျွန်တော်တို့ကအများနဲ့ဗာနေချိပါလဲဆိုတော့ကော်မရှင်ကချိပါတယ်ဒါပေမဲ့ကော်မရှင်ကကြည့်ဖို့တက်တယ်ရွေးကောက်ပွဲစီကံရွေးကောက်ပွဲဥပဒေတွေဒါတွေချမှတ်ထားပါတယ်အဲ့တော့လုံထုံလုံနေရပါရွေးကောက်ပွဲဆိုတာဒီမိုကရေစီလမ်းကြောင်းဖြစ်သလိုတကယ်လို့များရွေးကောက်ပွဲမှာမတမာမှုဖြစ်လာလို့ရှိရင်တိုင်ကြားနိုင်ပွဲမှာလည်းမဲဆန္ဒရှင်နိုင်ငံရဲ့တာဝန်ဖြစ်တယ်နိုင်ငံရေးပါတီလည်းဒါကိုတိုင်ကြားလို့ရပါတယ်ဒါကအခွင့်အရေးတည်းရပါဒါပေမဲ့တိုင်ကြားတဲ့နေရာမှာတော့တတိရှိဖို့လိုအပ်တာပေါ့နော်ဟိုတကယ်ကိုခိုင်ခိုင်မာမာနဲ့အချက်လက်
ဒီဘဝနဲ့တိုင်ကြရင်ဒါကိုကင်တွယ်ဖြည့်ရှင်းပြီးတော့စုံစမ်းစစ်ဆေးရမှာတော့ရေကောက်ဝေကော်မရှင်တာဝန်ပေါ့အခုလည်းတိုင်နေကြတာပဲအခုလည်းပြောနေကြတာဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့ချက်ကရေကောက်ဝေရလက်ကိုပြတ်ပါစေဆိုရွေချက်မဟုတ်ဘဲနဲ့တကယ်မတမာမှုတွေဖြစ်ပါတယ်ဆိုရဲတိုင်ကြချက်မျိုးအဲ့ဒါမျိုးဆိုကျွန်တော်လက်ခံတယ်ဒါကလည်းရေကောက်ခံရတဲ့သူတွေရောနိုင်ငံရေးပါတီတွေရောသူတွေရပိုင်ခွင့်တစ်ခုဖြစ်ပါတယ်ဒါကတော့ဒီအခုလက်ရှိမှာကျွန်တော်အဲ့လိုမျိုးလုပ်ဖို့လေလုပ်တယ်ဒါပေမဲ့ရေကောက်ဝေမှာကိုမကြိုက်တဲ့လူပါလာလို့ခုနလိုမျိုးအကျံဖက်မယ်တိုက်ခိုက်မယ်ဆိုတာကတော့ကျွန်တော်တို့ပြောမယ်ဆိုရင်ဒါဒီမိုကရေစီကခွင့်ပြုထားသောလုံထုံးလုံနည်းနဲ့လုံပိုင်ခွင့်ကိုစော်ကားတာလို့ဖြစ်ပါတယ်အဲ့တော့ဒါမျိုးကတော့ကျွန်တော်လက်မခံနိုင်ဘူး။ဘာကြောင့်လက်မခံနိုင်လဲဆိုခုနပြောသလိုပဲဟိုမေးရွေးကောက်ပွဲမှာပေးထားတဲ့သူတွေရဲ့စံတော်ကိုစော်ကားတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့အရင်တော့ဖြစ်ခဲ့ကြတဲ့နိုင်ငံတော်လုံခြုံရေးမှုပေါ့နော်။နိုင်ငံရေးကလုံခြုံရေးမှုကြီးတိုင်းရင်းသားမှာလည်းခရူမန်းရှာတို့ကျွန်တော်တို့ရှိမှာပဲဟိုဒါဖြစ်ခံထိရဲ့နောက်တစ်ခါတခြားသောသူတွေလည်းဖြစ်တယ်ဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းနှစ်ဖက်ဆုံးရှုံးတာပါဘယ်သူပဲဖြစ်ဖြစ်ဟိုဘက်လည်းဆုံးရှုံးတယ်ဒီဘက်လည်းဆုံးရှုံးတယ်နောက်တစ်ခုကဘာလဲဆိုတော့နောက်ထပ်ပြိပခါကြီးထပ်ကြီးမအောင်ပို့ပြီးတော့အထင်မြင်လွဲမှားမှုတွေလက်မခံမှုတွေမဟုတ်တိမှု나ကြီးမှုတွေဖြစ်တဲ့အတွက်ကျွန်တော်တို့ကဒီတပ်ဖြတ်မှုတစ်ခုကနေဘာဖြစ်သွားလဲဆိုတော့နိုင်ငံရေးပါတီချင်းကြားထဲမှာမဟုတ်တိမှုတန်တရားရှိမှုဖြစ်သွားနိုင်တယ်နောက်တစ်ခါလူမျိုးရေးတွေပါလာနိုင်တယ်အရင်တော့ဖြစ်ခဲ့တယ်လို့ဘာသာရေးမှိုင်းနေပါတယ်ကဝင်လာပြီးတော့ပို့ပြိပခါပို့ကြီးသွားနိုင်တယ်ဒါကွာမှကျွန်တော်တို့ယင်ထဲမှာရှိပြီးသားတူဖို့တူတန်တရားရှိနေတဲ့အရာတွေကခုနလိုအကွက်တွေကြောင့်ပို့ပြီးတော့ကြီးသွားနေချင်းပြိပခတားရရမ်းခက်သွားပါပြီကျွန်တော်တို့သွားချင်းနေငင်းငန်းသွားဖြင်းရှင်းမဲ့မြို့သားယင်သားစီလည်းပြောလို့ရမှာမဟုတ်ဘာကြောင့်လဲပြိပခပို့ပြီးတော့ကြီးလာတယ်နားမလည်ဘူးပို့များသွားတယ်လမ်းကြောင်းပို့ပြီးတော့ဝေးသွားပါလိမ့်မယ်အဲ့တော့ဒီအရာတစ်ခုကိုကျွန်တော်ပြောစေချင်တယ်နောက်တစ်ခုကတော့ကျွန်တော်ဒီအနာကတ်ဟိုခုနကဆရာဆိုင်းညွန့်လေးပြောတာတော့တရားဥပဒေကဘယ်လိုရှိမလဲဆိုတာတော့မသိဘူးဆိုတဲ့အမျိုးပေါ့အမှန်တော့ကျွန်တော်တရားဥပဒေစိုးမှုကလည်းအရန်ရေးကြည့်ရပြဘာကြောင့်လဲဆိုတော့ကိုလှုပ်ချင်နိုင်လှုပ်ပြီးတော့တရားဥပဒေအရေးမယူနိုင်လို့ရှိရင်လုံးမဲ့သူကိုနောက်တစ်ခါထပ်လှုပ်ဖို့အတွက်အားပေးနေသလိုပဲနော်မိသားမျိုးလှုပ်လဲရတယ်ငါတို့ဘာမှဘာမှဖိုင်ရမှာမဟုတ်ဘူးကျွန်တော်တို့တရားဥပဒေပေါ်မှာအားကိုးမှုရော့သွားတဲ့ကြိုင်နဲ့တရားဥပဒေစိုးမှုလည်းဖြစ်သွားနိုင်တယ်တရားဥပဒေစိုးမှုမရှိလို့ရှိရင်နောက်ထပ်ဘယ်အစိုးရပဲတက်တဲ့ဒီကိစ္စအတွက်ဉာဏ်ပြဿနာတက်နေမှာဖြစ်တယ်တရားဥပဒေစိုးမှုရင်းနဲ့တရားစီရင်မှုပိုင်းကမဖြစ်မနေဘူးဒါရှိအောင်လုပ်ဆောင်မယ်ဒါကိုခိုင်မအောင်လုပ်ဖို့အတွက်နောက်ထပ်အစိုးရရဲ့အဓိကတာဝန်တည်ရမယ်ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာမောင်အောင်ရှင်ကိုကျွန်တော်ဖြည့်ပြီးမေးချင်တာကတော့လက်ရှိကျွန်တော်တို့ကဆွေးနွေးသွားတဲ့အချိန်မှာကျွန်တော်ဒီနိုင်ငံရေးကတ္တနာတွေကိုလက်နက်နဲ့ဖြေရှင်းနေဆိုတဲ့ကိစ္စမျိုးတွေပါတယ်ပေါ့ဆိုတော့ဒီလက်နက်ကင်နာသူချင်းချင်းကြားရဲကကတ္တနာတွေကနေပြီးတော့လက်နက်မကင်တဲ့ပါတီနိုင်ငံရေးလောကဒီလက်နက်မကင်တဲ့နိုင်ငံရေးရှောက်နဲ့နိုင်ငံရေးလောကကိုပါဒီလက်နက်နဲ့ဖြေရှင်းနေဆိုတဲ့ဒီအခြေတိုင်းမျိုးတွေရှိလာတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီရုပ်ပုံမတိုင်ခင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရားရုပ်ပါတီရဲ့ကိုယ်စားလောင်းတွေဒီခံတိခံရမှုဖြစ်ပျက်တွေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေအခုဆိုလို့ကျင်လာရုပ်ပုံပဲဒီတော့တော့လေဒီလုံခြံတက်တက်ခံရတဲ့ကိစ္စမျိုးတွေပေါ်လာတာပေါ့ဆိုတော့ဒီလိုမျိုးဒီလက်နက်မကင်တဲ့နိုင်ငံရေးဒီခင်းနေပေါ်မှာလက်နက်နဲ့လားခီလက်နက်နဲ့ခြေတိုင်းမှုတွေဒီလိုကြက်ဖက်မှုတွေရှိလာတာဒီနိုင်ငံနိုင်ငံရေးပေါ်မှာဘယ်လိုခြေတိုင်းမှုပြုသရမှုရှိနိုင်လဲဒါကိုဘယ်လိုကြော်လောက်မှုလိုအပ်လဲဆရာဒါလေးချက်ဖြစ်စနေပြီပေါ့
အော်အဲ့ဒါကတော့ကျွန်တော်တို့တော်တော်များများပါလေအများတန်းလိုလိုပြောနေတဲ့စကားလုံးရှိပါတယ်ကျွန်တော်တို့နိုင်ငံရေးပြဿနာကိုနိုင်ငံရေးတိနဲ့ရှင်းဖို့ပေါ့အဲ့ဒါအခြေခံပါပဲအခြေခံပါပဲတော့ဒီသို့တော်လည်းပဲဒီလိုပြောလိုက်တဲ့ဟာကပြောရတာတော့လွယ်တယ်ဗျဒါပေမဲ့ည90လောက်ရှိနေပြီကျွန်တော်တို့မှာအရာကအယိုးဆွဲနေပြီတော့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းပါနိုင်ငံရေးတိနဲ့ရှင်းပါဆိုတော့အာပေါ့လေနောက်တစ်ခုကပြောကြပါလေဟလာစစ်ဆိုတာနိုင်ငံရေးရဲ့အဆက်ပဲဆိုတော့ဒီလိုလဲပြောတာတွေလဲကျွန်တော်တို့ကိုကျုံးနေရတာပဲစကလုံးအရပေါ့စကလုံးအရတော့ဒါအမှန်ရပါတယ်ဒါတွေကလက်တွေ့မှာရှင်းနိုင်မှုလက်တွေ့မှာတရားကိုပြင်ရှင်းနိုင်မှုကတော့အရေးကြီးတယ်ပြောရလို့ရှင်တော့ကျွန်တော်လဲမကြကနပြောပါလေဟလာဟိုဒီအတူတကွာပူပေါင်းဆောင်ရွက်မှလူတကွာပူပေါင်းဆောင်ရွက်နိုင်မှဒီပြဿနာတွေကရှင်းနိုင်အခုကျွန်တော်တို့ကပြီးခဲ့တဲ့12ရက်နေ့ကပေါ့လေ12ရက်နေ့ကမြို့သားညီညွတ်ရေးအစိုးရအကောင့်တွေပေါ်ပြီးတော့အားလုံးဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုသွားကြလို့ဆိုပြီးတော့ပိတ်ခေါ်တယ်ပိတ်ခေါ်တာဒါပဏာမပဲရှိပါသေးတယ်ပဏာမပဲကျွန်တော်စပြီးတော့ဒီဟာပိတ်ခေါ်လိုက်တာပဲဒါရှိလာမဲ့ငါးနှစ်တာကာလတော့မှကျွန်တော်ဒီလိုနည်းနဲ့သွားမှဖြစ်တော့မယ်လူမျိုးစုတွေတိုင်းရင်းသားမျိုးနွယ်စုတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတော့ဟိုမူကိုကျွန်တော်ဟိုဒါချလိုက်တဲ့သဘောပါပဲအာထောက်ခံပြီးတော့အကျိုးဆိုကြတဲ့ဟိုအသေးပွဲတွေရှိတယ်ပါတီတွေရှိတယ်ပေါ့လေဒ
ဒီလိုလေဒါဟိုဟိုတတိနဲ့ကြိုးစိုးရတဲ့အားတွေလဲကျွန်တော်တွေ့ရပါတယ်အဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒါဟိုဆက်ပြီးတော့ဘူပေါင်းဆောင်ရွက်ဖို့ဒါစူးစမ်းကြပါပါပဲအပြန်လာယုံကြည်မှုမတည်ဆောက်နိုင်တဲ့များတော့ဘယ်လိုမှကျွန်တော်တို့လိုချင်တဲ့ညီညာရေးနဲ့ဒီမိုကရေစီရေးနဲ့လာဖက်ဒရယ်ရေးကဘယ်လိုမှမဖြစ်နိုင်ဘူးတိုင်းသာဒေသကြီးညီညွတ်ရေးလည်းမဖြစ်
ဲမဟုတ်ပဲနော်ပြစ်ဆက်ပြီးတော့ဒီဒီလိုအကြမ်းဖက်မှုတွေမဖြစ်အောင်ရင်းချမ်းရေးရအောင်ကတော့စောစောကပြောလို့ပဲပူပေါင်းဆောင်ရွက်ပြီးတော့လုပ်ကြမှာပဲဒါကျွန်တော်တို့သွားခြင်းနဲ့အဲကြားခြင်းနဲ့ဘန်းနိုင်ကိုရောက်မှာလို့ပဲဒါယူဘူးရပဲဘယ်လောက်ပဲပြောခြင်းပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အချိန်2မိနစ်လောက်ကျန်တော့ဆရာတိုင်ညွှန်ရုံပဲကျွန်တော်မိန်းကလေးနောက်ဆုံးမိန်းကလေးနေတင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆရာတို့ကဒီဒီတိုင်းသားအင်အားစုတွေမှာဒီလက်လက်ကင်ပြီးတော့မှဒီနိုင်ငံရေးအခွင့်အရေးကိုတောင်းဆိုတိုင်းသားရဲ့အခွင့်အရေးကိုတောင်းဆိုတာရှိတယ်ဆရာတို့ကနိုင်ငံရေးမှာတင်လိုက်ပါဒီပါတီနိုင်ငံရေးအနေနဲ့ဒီလှုပ်ဆောင်ပြီးတော့တိုင်းသားရဲ့အခွင့်အရေးကိုလှုပ်ဆောင်တဲ့အခြေအနေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေမှာဆရာတို့အနေနဲ့ဒီဒီလက်လက်မကင်တွင်နဲ့လုပ်တဲ့ပါတီနိုင်ငံရေးသမားတွေတို့ကပါတီနိုင်ငံရေးအင်အားစုတွေတို့ကတိုင်းသားတွေရှိတယ်ဒီလိုမျိုးကြုံရတဲ့ပြဿနာတွေဘယ်လိုဆက်ကျဲနေဖြစ်သွားပြန်လဲ။ဒါတွေကိုကျတော့ဘယ်လိုမျိုးဟိုဖြေရှင်းသွားဖို့လိုအပ်တယ်ဗျ။ဒါတွေဖြစ်ဒါတွေထုတ်တွေ့နေပြပါအောင်ဗျာ
။ကျွန်တော်တို့ဟိုဆန္ဒနဲ့ဆန့်ကျင်တာပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကလက်လက်ကင်ပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စကိုမယုံကြည်လို့နိုင်ငံရေးပါတီဖွဲ့ပြီးတော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ရှင်းဖို့နော်။နိုင်ငံရေးနည်းနဲ့ဆောင်ရွက်ဖို့လုပ်ခဲ့တာပါလေ။ဆိုတော့တနေ့ဆုံးကျွန်တော်တို့ကတော့ခုပြည်တွင်းရင်းချမ်းရေးကိစ္စတွေတော့လက်နက်ကိုင်ဒေါ်လာရဲ့အပွဲတွေနဲ့ဟို NCA တို့လိုမျိုးပေါ့နော်အဲဒီငင်းငင်းညီလာခံလို့မျိုးစပြီးကျွန်တော်တို့တက်တက်ဝင်လုပ်ကြပါတယ်အခုဖြစ်သွားတဲ့ဖြစ်ရတာတော့ပြောညံတာတော့ဗျာဒီခုနလိုမျိုး bargaining period မှာနော် constructive ပေါ့နော်ဒီလိုအကျူတဘောတည်ဆောက်နေတဲ့အချိန်မှာတောင်းပြပျက်စီးကြောင်းဟိုစနစ်တံပြီးရှို့တာပေါ့ဗျာနော်စနစ်တံပြီးရှို့တာကိုတော့ကျွန်တော်တို့အားလုံးသဘောပေါက်ဖို့လိုတယ်ဒါကိုကြိုပြီးတော့လေကျွန်တော်တို့သွားဆက်ရှိတဲ့ခေါက်တယ်လို့စီလုံးညီညွတ်တဲ့ကိစ္စတွေเนาะခုနလိုမျိုးကိုဆရာဆရာမောင်ကမောင်ရပြောလို့ပဲဖိတ်ခေါ်တာတွေပါဒီပေါ့နော်ပြည်သူဆွေးနွေးဖို့လို့ပါလို့เนาะအဲ့လိုမျိုးနိုင်ငံရေးနီးလမ်းကိုကျွန်တော်တို့ဆက်သွားဖို့တော့ဟိုစူးစမ်းဖို့လိုတယ်လို့ကျွန်တော်အတူတူပြောချင်ပါတယ်ဟုတ်ကဲ့
ခင်ဗျဟုတ်ကဲ့ကျွန်တော်ဒီစနစ်ဘွဲ့ချင်အောင်ပြည့်သွားအတွက်ဒီမှာပဲကျွန်တော်ဒီမှာပေါင်းဝင်ဆွေးနွေးပေးကြတဲ့ဆရာတော်မျိုးမေဆရာမောင်ရောင်အောင်ရှင်ဆရာဆိုင်ညွန့်နေတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဂွာဒါနာမိုအချင်းစခန်းပိတ်ကိုသူ့အနေနဲ့ထောက်ခံပါတယ်ဆိုတော့ကလွယ်ပြီးမြင်းများစစပြောဆိုထားတာမရှိပေမဲ့အဲ့ဒီမှာဆက်ပြီးထိန်းသိမ်းခံထားတဲ့အချင်းသား40တယောက်တို့ကတော့စခန်းပိတ်တော့မလားဆိုတဲ့မျှော်လင့်ချက်တွေရှိလာကြပါတယ်ကျူဘားနိုင်ငံအမေရိကန်စစ်အခြေစိုက်စခန်းမှာရှိတဲ့ဂွာဒါနာမိုအချင်းစခန်းကိုပိတ်ပစ်ဖို့တမရအိုဘားမားအစိုးရလက်ထက်ကကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မစ္စတာဘိုင်ဒန်အစိုးရအဖွဲ့ကတမရဟောင်းအိုဘားမားရဲ့ကြိုးပမ်းချက်ကိုဆက်ပြီးတော့အကောင့်ထဲပို့ဖို့မျှော်လင့်ကြောင်းအချင်းသားတချို့ရဲ့ရှင်းလင်းတွေကပြောပါရယ်။အီရန်နျူကလ িয়ার သိပ်ပံပညာရှင်မိုဇေဖာခရီဇာဒဲတောက်ကြာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြသလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မိုဇေဖာခရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးအကဲစစ်ဘက်အရာရှိတဦးလည်းဖြစ်ပါတယ်။မြို့တော်တီရန်ကနေအရှိဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာခရီဇာဒဲကိုလက်နက်ကင်တွေကနှစ်ကင်းကြောင်တောင်မှတိုက်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးတွေနဲ့သူတို့ရဲ့ကုခန်အားတုံ့ပြန်မှုဘယ်လောက်ရှိတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တွေမှာတွေ့ရတာထက်ပိုးပြီးတော့တိုင်းတာတွက်ချက်ကြည့်ဖို့လိုတယ်လို့ WHO ရဲ့ကာကွယ်ဆေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်။ကာကွယ်ဆေးတွေဟာ COVID-19 ရောဂါကူးစက်ပြန့်နှံ့နိုင်စွာကိုလျော့ချသွားအောင်လုပ်နိုင်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ရောဂါဟာသရစ်ဆန်တွေစီကနေလူတွေစီကိုဘယ်လိုကူးစက်တယ်ဆိုတာစုံစမ်းစစ်ဆေးဖို့အတွက်သိပ္ပံပညာရှင်၁၀ဦးပါဝင်တဲ့အဖွဲ့တစ်ခုကိုတရုတ်နိုင်ငံဝူဟန်မြို့ကိုဆေးလုသွားမယ်လို့လည်း WHO ကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရောက်တဲ့နေ့ကတော့ဒီလောက်ပါပဲရှင်။ POA ကိုအားပေးနှဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောသာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမရှင်လာပါစေရှင်။ကျမနှလုံးပါ
This program has come to you from the Voice of America, Washington.